Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VOA American တိုင်းရဲ့2019ခုနှစ်မတ်လ6ရက်တနင်္လာနေ့ညဘက်အစီအစဉ်လေးကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00တိတိုင်းနမီတာ2425 3252တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညဘက်သတင်းတွေကိုမက်ခင်ပြူထွေးနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညာပါမြောက်ကိုရီးယားကဒီကနေ့ပယ်ထင်းတုံးကြီး၄စင်းပြစ်လွတ်ဆန့်သက်တဲ့ပေါ်ဂျပန်နဲ့အမေရိကန်တို့ကပြစ်တင်ဝေဖန်လိုက်ပါတယ်အမေရိကန်မှာဒုက္ခသည်တွေလက်ခံလာဆိုင်ငံပြီးမွတ်စလင်အများစု6နိုင်ငံကလူတွေကိုဝင်ဝင်ပိတ်ပင်မဲ့အမိန့်တရက်ကိုသမ္မတဒေါ်နယ်ထရန့်ဒီကနေ့ထုတ်ပြန်နိုင်ခြင်းရှိပါတယ်။မလေးရှားနိုင်ငံဆိုင်ရာမြောက်ကိုရီးယားတာဝန်ကြီးကိုမလေးရှားအစိုးရကနှင်ထုတ်လိုက်ပါပြီ။ဒီသတင်းတွေပါဝင်တခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ကိုကန့်ဒေတာလောက်ကန်မှာတကြော့ပြန်တိုက်ပွဲတွေပြန်ဖြစ်နေပါတယ်။ဒေတာကန်တူက
ခုနိုင်ရှိနိုင်ဒီတနက်တန်ကြားနေရသည်။ကြားတော့ဘယ်မှမသွားရဘူးဒီမှာနေတယ်ဘာဖြစ်လို့ဒီဥစ္စာလည်းပြေးလို့မရဘူးပိတ်ထားတယ်ဗမာပြည်ဘက်လည်းမပေးစင်ဘူ
းသတင်းတွေပြပြချင်းမှာတင်ဆက်သွားဖို့ရှိပါတယ်ဒီအကြောင်းနဲ့အတူတရုတ်နယ်စပ်မှာတရုတ်နိုင်ငံသားတွေနဲ့လက်ထပ်ထားတဲ့မြန်မာအမျိုးသမီးတွေကိုကြီးကယ်ဆယ်ပေးနိုင်ရေးအခက်အခဲတွေကြုံနေရတဲ့အကြောင်းတင်ပြဦးမှာဖြစ်တယ်လို့အရှုံးပေါ်နေတဲ့အစိုးရလုပ်ငန်းအများအပြားအတွက်ဒီဗန်နာငွေထုတ်သုံးမှုရပ်ဆိုင်းထားမယ်ဆိုပြီးတော့လွှတ်တော်ကဆုံးဖြတ်လိုက်တဲ့သတင်းတွေကိုလည်းကြားဖို့ရှိပါတယ်။နောက်ပိုင်းမှာစီးပွားရေးကဏ္ဍတက်တန့်အောင်သတင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်အားအစီအစဉ်တွေကိုလည်းတင်ဆက်ပေးဦးမှာပါ။အဲ့ဒီအစီအစဉ်တွေမတိုင်ခင်အခုနောက်တစ်ခါမှာတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မခင်ဖြူထွေးတို့ကပြောပြကြမှာပါ
။မြောက်ကိုရီးယားကဒီကနေ့ပယ်ထင်းတုံးကြီး၄စင်းဆန်းသက်ပြစ်လွတ်ပါတယ်။အဲ့ဒီတုံးကြီးတွေက၃စင်းဟာဂျပန်နိုင်ငံအထူးစီးပွားရေးစုံတွေကိုကျသွားတယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကလွှတ်တော်မှာပြောပါတယ်။
安保理決議に明確に違反するものであり、断じ容認できません。北朝鮮に対し、
ディドンジ滅落者は、労働人民共和国送撃策を調炮でそうだ、徹底してます。だを、我々敵感まも不保。南国リアを我々を偏袒撤定縮差たばれと、日本軍事局が言わばれ。ディオ内外の根山南国リア内外東川里役がに、ドンジ類を滅落けたと、東国リア支配台湾支部類が言わばれ。အမေရိကန်နိုင်ငံသားဌာနပြောခွင့်ရသူတူကလည်းမြောက်ကိုရီးယားရဲ့အခုလိုရတဲ့ပတ်သက်ပြီးထုတ်ပြန်ချက်တရမှာပြစ်တင်ရှုတ်ချထားပါတယ်။တောင်ကိုရီးယားနဲ့အမေရိကန်တို့ပူးတဲ့စီးရေးလေ့ကျင့်မှုတစ်ခုလုပ်နေချိန်မှာပဲမြောက်ကိုရီးယားကဒုံးကျည်တွေဆန်သက်ပြစ်လွတ်တာပါ။စီးရေးလေ့ကျင့်မှုတွေဟာမြောက်ကိုရီးယားကိုကျူးကျော်တိုက်ခိုက်ဖို့ပြင်ဆင်တာလို့မြောက်ကိုရီးယားကမြင်ပါတယ်။ဒီလိုစီးရေးလေ့ကျင့်မှုတွေလုပ်တိုင်းမြောက်ကိုရီးယားဘက်ကပြစ်တင်ရှုတ်ချပြီးလက်တုံ့ပြန်တာတွေလုပ်လို့ရှိပါတယ်။
အရင်သမ္မတအိုဘားမားဆိုရလက်ထက်ပြီးခဲ့တဲ့နှစ်တုန်းကလက်ရှိသမ္မတဒေါ်နယ်ထရန့်ပိုင်းနယူးယောက်မြို့ကထရန့်တာဝါဆာအူကြီးတွေကတယ်လီဖုန်းလိုင်းတွေကိုကြားကနေခိုးနှားထောင်ခဲ့တာတွေရှိခဲ့တယ်လို့သမ္မတထရန့်ကဆွဆွဲတဲ့ကိစ္စနဲ့ပတ်သက်ပြီးတရားရုံးဝန်ကြီးဌာနကဖြေရှင်းပေးဖို့အမေရိကန်ဖက်ဒရယ်အစိုးရစုံစမ်းစစ်ဆေးရေးဘူရို FBI ညွှန်ကြားရေးမှူး James Comey ကတောင်းဆိုလိုက်ပါတယ်။1994ခုနှစ်မှာသမ္မတဟောင်းရစ်ချတ်နစ်ဆန်ရာထူးကနေနှုတ်ထွက်ခဲ့ရတဲ့ဖြစ်ရပ်နဲ့နှိုင်းယှဉ်ပြီးတော့သမ္မတထရန့်ကပြီးခဲ့တဲ့စနေနေ့မှာအခုလိုဆွဆွဲလိုက်တာဖြစ်ပြီးအဲ့နောက်ဒီ Mr. Comey ရဲ့တောင်းဆိုမှုထွက်ပေါ်လာတာလို့အမေရိကန်ဆိုရအရာရှိတွေက Washington Post, New York Times နဲ့ AP သတင်းဌာနတွေကိုပြောပါရယ်။သမ္မတထရန့်ကတော့သူ့ရဲ့ဆွဆွဲချက်နဲ့ပတ်သက်လို့အထောက်ထားတဲ့စုံတရားမပြခဲ့ပါဘူး။ Mr. Comey အနေနဲ့အခုကိစ္စကိုသူကိုယ်တိုင်ဘာကြောင့်တိုက်ရိုက်မဖြေရှင်းတာလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ Mr. Comey ဟာသမ္မတ Obama အစိုးရလက်ထက် FBI ညွှန်ကြားရေးမှူးဖြစ်လာသူဖြစ်တယ်လို့ဒီ FBI ဌာနဟာဆိုရင်လည်းပြီးခဲ့တဲ့နှစ်သမ္မတရွေးကောက်ပွဲမှာရုရှားနိုင်ငံကပါဝင်ဆွပ်ဖက်ခဲ့တဲ့ကိစ္စကိုဥဆောင်စုံစမ်းစစ်ဆေးနေတာပါ။အမေရိကန်ဥပဒေအရကတော့သမ္မတတယောက်ဟာနိုင်ငံသားတယောက်ရဲ့တယ်လီဖုန်းလိုင်းကိုကြားပြက်ခိုးယူနှားထောင်ဖို့အတွက်ညွှန်ကြားလို့မရပါဘူး။အဲဒီလိုလှုပ်ဆောင်ဖို့ဆိုရင်တော့ဖက်ဒရယ်အစိုးရတရားသူကြီးတို့ရဲ့အတည်ပြုချက်လိုအပ်တယ်လို့အဲဒီလိုကြားပြက်နှားထောင်ဖို့ဘာကြောင့်လိုအပ်တယ်ဆိုတဲ့ခိုင်မာတဲ့အကြောင်းပြချက်လည်းရှိရမှာဖြစ်ပါရဲ့ရှင်
။အမေရိကန်ပြည်တော်စုမှာဒုက္ခသည်တွေလက်ခံတာကိုစိုင်းငံ့ပြီးမွတ်စလင်လူများစု6နိုင်ငံကလူတွေကိုဝင်ဝင်ပိတ်ပင်မဲ့အမိန့်အသစ်တရက်ကိုသမ္မတဒေါ်နယ်ထရန့်ဒီကနေ့လက်မှတ်ရေးထိုးထုတ်ပြန်မယ်လို့ခန့်မှန်းထားပါတယ်။အခုထုတ်ပြန်မယ့်အမိန့်ဟာဇန်နဝါရီလနှောင်းပိုင်းကထုတ်ပြန်ခဲ့တဲ့အလားတူအမိန့်ကိုပြန်ပြင်ထားတာပါ။ဒုက္ခသည်တွေကိုစမ်းစစ်တဲ့လုပ်ငန်းစဉ်ကိုပြန်ပြီးသုံးသပ်ဖို့နဲ့အမျိုးသားလူမျိုးရေးကိုကာကွယ်ဖို့ရာအခုလိုလုပ်ဖို့လိုအပ်တယ်လို့ဆိုပါတယ်ပထမထုတ်ပြန်ခဲ့တဲ့အမိန့်အရအီရတ်အီရန်ဆီးရီးယားလီဗျာယီမင်ဆိုမာလီယာနဲ့ဆူဒန်နိုင်ငံကလူတွေကိုအမေရိကန်နဲ့ဝင်ဝင်ပိတ်ပင်ထားပါတယ်အခုထုတ်ပြန်မဲ့အမိန့်အသစ်ထဲမှာတော့အီရတ်နိုင်ငံမပါတော့ဘဲကျန်တဲ့နိုင်ငံတွေဆက်ရှိနေမယ်လို့တာဝန်ရှိသူတွေကပြောပါတယ်ဒုက္ခသည်တွေလက်ခံတာကိုယာယီပိတ်ပင်ထားတာလဲအခုအမိန့်အသစ်မှာပါလာမှာဖြစ်ပေမဲ့ဆီးရီးယားဒုက္ခသည်တွေကိုတိကျအကန့်အသတ်ရှိပိတ်ပင်တာမျိုးတော့ပါမှာမဟုတ်တော့ပါဘူး
စစ်သွေးကြွတွေကမြို့တော်ဖြစ်သတ်မှတ်ထားတဲ့ရက်ကာမြို့နဲ့စစ်သွေးကြွတွေဒီစိတ်ပိုင်းထင်းချုပ်ထားတဲ့ဒီယာအဇော့ပြည်နယ်ကိုဆက်သွယ်ထားတဲ့တခုတည်းသောအတိကလမ်းမကြီးကိုအမေရိကန်ထောက်ကူပေးထားတဲ့စီးရီးယားလက်နက်ကန်တွေကထင်းချုပ်လိုက်ပါပြီ။စီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ SDF ကဒီကနေ့မှအဲ့ဒီလမ်းမကိုဖျက်တောက်ထင်းချုပ်လိုက်ပြီလို့ဗြိတိန်ချင်းဆိုင်စီးရီးယားလူခွင့်ရေးအခြေအနေစောင့်ကြည့်လိုက်ရေးအဖွဲ့ကပြောပါရယ်။ဒရင်တစ်ပတ်ကြာနားထားတဲ့ရက်ကာမြို့သိမ်းတိုက်ပွဲကိုလည်း SDF လက်နက်ကန်တွေကတနင်္ဂနွေနေ့မှပြန်စတင်ပါရယ်။ သူရဲ့မဟာပြူဟာကတော့ရခာမျိုးကိုစီးရီးယားအရှေ့ပိုင်းဒီယာအဇောပြည်နယ်နဲ့အဆက်ဖြတ်ဖို့ဒီရခာမျိုးကိုဥတီတိုက်ခိုက်ချိန်အတွင်းယူဖရက်တီမြစ်တစ်လျှောက်ကနောက်ထပ်နယ်မြေတွေကိုသိမ်းယူဖို့ပြပါတယ်လုံခဲ့တဲ့သတင်းပတ်အတွင်းဒီမိမိတို့တပ်ဖွဲ့တွေကိုပြန်စုစည်းခွင့်ရခဲ့ပြီးအမြင့်ဆုံးအသစ်အနေထားမြင့်ထားနိုင်ခဲ့တယ်လို့ SDF အဖွဲ့ရဲ့ထုတ်ပြန်ချက်တစ်ခုမှဖော်ပြထားပါတယ်။ IS လက်နက်ကင်တွေနဲ့အပြင်းထန်တိုက်ပွဲဖြစ်ပြီးတဲ့နောက် DRS ပြည်နယ်ကကြေးရွာ900ထက်မနည်းကို IS နေနေရဲ့တပ်ဖွဲ့တွေကတနင်္ဂနွေနေ့မှာပြန်သိမ်းခဲ့တယ်လို့အမိမဖော်လို့တဲ့နေကန်တပ်မှုတူက VOA ကိုပြောပါတယ်ရှင်။
ဗီယိုအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93235လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေကနေတနင်္လာညဘက်သတင်းလေးကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြောက်ကိုရီးယားကောင်းဆောင်ရဲ့အဖေဒူအမေခွဲအကူခင်ဂျုံနမ်အသက်ခံရတဲ့ဖြစ်ရပ်စုံစမ်းစစ်ဆေးမှုအပေါ်မလေးရှားနိုင်ငံဆိုင်ရာမြောက်ကိုရီးယားတာဝန်ကြီးကမလေးမဆဝေဖန်ပြောဆိုရဲဆိုပြီးတဲ့နောက်အဲ့ဒီတာဝန်ကြီးကိုနှင်ထုတ်ဖို့မလေးရှားအစိုးရကလုပ်နေတာနဲ့မျှမလေးရှားဝန်ကြီးချုပ်ကဒီကနေ့ဝေဖန်ပြစ်တင်ပါတယ်
။ Dan kalau dia buat tuduhan yang melulu yang tidak berasas maka dia
မခိုင်လုံးတဲ့ဆွဆွဲချက်တွေပြောဆိုရဲဆိုရင်သူတို့တောင်းပန်ပြီးပြောထားတာကိုပြန်ရုပ်သိမ်းတင်ပါတယ်။အဲ့လိုလို့ဖို့ညင်းမယ်ဆိုရင်တော့လှုပ်ထုံးလုံးဒီအတိုင်းပဲသူ့ကိုနိုင်ငံမှာအလိုမရှိသူဖြစ်ကြီးညာရမှာပဲဖြစ်ပါတယ်လို့မလေးရှားဝန်ကြီးချုပ်နာဂျစ်ဘရော့ဇက်ကပြောတာပါအမေရိကန်တာဝန်ရှိသူတွေနဲ့တောင်ကိုရီးယားထောက်လန်းရေးကတန်တရားရှိထားသလိုခင်ဂျုံနမ်ကိုမလေးရှားမြေပေါ်မှာကိုရီးယားတချို့တွေကတတ်လိုက်တာတကယ်တမ်းမှန်နေဆိုရင်တော့မြောက်ကိုရီးယားအနေနဲ့မများလာတဲ့မိတ်ဆွေနိုင်ငံတွေကမှတနိုင်ငံကိုဆုံးရှုံးရအောင်မယ့်အရေးရှိနေပါတယ်ဒါအပြင်လှုပ်ကြံတက်ဖြတ်တာမှာကုလသမဂ္ဂကပြည်ပင်ကန့်သတ်ထားတဲ့အာယုံကျော်တိခိုက်သေးဆုံးစီတဲ့ VX ဓာတုအစိတ်ကိုအသုံးပြုခဲ့တာကြောင့်လဲမလေးရှားကပိုးပြီးတော့အမျက်ဒေါသထွက်နေတာပါ။အ
ာဖဂန်နစ္စတန်နိုင်ငံကနေညဘက်မှာနေဆက်ကိုဖျက်ပြီးအကြမ်းဖက်ဝါဒတွေရဲ့တိုက်ခိုက်မှုကြောင့်စစ်သား6ယောက်ထက်မနည်းသေဆုံးသွားတယ်လို့ပါကစ္စတန်နိုင်ငံကပြောပါရယ်အများအပြားတောက်ထူထက်တဲ့အာဖဂန်ဘက်ခြမ်းနေဆက်မှာအာဖဂန်အစိုးရအနေနဲ့လုံခြုံရေးတွန်းပြစ်လှုပ်ဆောင်ဖို့လဲချက်ပြီးတော့တောင်းဆိုပါရယ်အာဖဂန်နစ္စတန်အရှေ့ပိုင်းကူနာပြည်နယ်နဲ့ကယ်လီရဲ့ပါကစ္စတန်နိုင်ငံမူဟာမန်လူမျိုးစုခရိုင်ကနေကြားဆောင်စခန်းသုံးခုကိုအကြမ်းဖက်ဝါဒီတွေကဒီကနေ့ဝင်တိုက်တာကြောင့်တပ်ဖွဲ့ဝင်တွေသေဆုံးသွားတာလို့ပါကစ္စတန်စစ်ဘက်ရဲ့ထုတ်ပြန်ချက်တစ်ခုမှဖော်ပြထားပါတယ်။ထိရောက်တဲ့နေရာယူမှုတတိရှိမှုနဲ့တုတ်ပြန်တာကြောင့်အကြမ်းဖက်ဝါဒီတွေရဲ့တိုက်ခိုက်မှုကိုတွန်းလှန်နိုင်တယ်လို့ထုတ်ပြန်ချက်မှပြောထားပြီးတိုက်ခိုက်သူ10ယောက်ထက်မနည်းသေဆုံးတယ်လို့လည်းပြောထားပါတယ်။ပါကစ္စတန်တာလီဘန်အဖွဲ့ခွဲဇမာတူအာဟာအဖွဲ့ကရုတ်တရက်တိုက်ခိုက်မှုလို့ဆိုတာကိုသူတို့လုပ်ခဲ့တဲ့အကြောင်းကြေညာပါတယ်။သူတို့လက်နက်ကင်6ယောက်ပဲတင်ရရတယ်လို့လည်းဆိုပါရယ်စစ်သွေးကြောတွေရဲ့ပြောဆိုချက်အပေါ်တိကျအတည်ပြုဖို့ကတော့မဖြစ်နိုင်ပါဘူး21ယောက်မှာအစံဖက်ဝါရီတွေလွတ်လွတ်လပ်လပ်လှုပ်ရှားလှုပ်ဆောင်နေတာကိုတားဆီးရေးအာဖဂန်နယ်စစ်ဘက်မှာကန့်ညီပြီးတော့ထိရောက်တဲ့လုံခြုံရေးအစီအစဉ်တွေချမှတ်လှုပ်ဆောင်ဖို့ပါကစ္စတန်စစ်ဘက်ကအာဖဂန်နစ္စတန်ကိုတောင်းဆိုထားပါရယ်ရှင
်ပါကစ္စတန်နဲ့နေဆက်အာဖဂန်အရှေ့ပိုင်းပြည်နယ်တခုမှာအမေရိကန်ရဲ့လေကြောင်းထောက်ကူမှုနဲ့လှုပ်ဆောင်တဲ့တလကြာစစ်စင်ရေးတွင် IS စစ်သွေးကြော250ထက်မနည်းကိုတုတ်တင်လိုက်တယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါရယ်နန်ဂါဟာပြည်နယ်ခော့နဲ့ဒေးဘာလာခရိုင်တွေကိုပြစ်မှတ်ထားပြီးအာရစစ်သွေးကြောနေနေရေးထိုးစစ်အတွင်းအဲ့ဒီလိုတုံ့တင်နိုင်ခဲ့တာဖြစ်တယ်လို့စစ်စင်ရေးအဆုံးသတ်မှာဒေသဆိုင်ရာစစ်ဖက်ပြောခွင့်ရသူက VOA ကိုပြောတာပါအဲ့ဒီဒေသကကြီးရွာအများပြားမှာဒါရစ်လက်နက်ကင်တွေရှင်းသွားပြီလို့အရှေ့လက်ပိုင်းအခြေဆိုင်အစွန်းရောက်ဝါဒီအဖွဲ့ကိုအာရဗာသာနဲ့အတူကောက်ခေါ်တဲ့နာမည်သုံးပြီးပြောခွင့်ရကပြောပါတယ်ရှာဟင်း20လို့အမည်ပေးထားတဲ့အကြံဖက်ဝါဒနေနေရေးထိုးစစ်အတွင်းဒဇာဂန်26ယောက်ကိုကယ်တင်ခဲ့တယ်လို့စစ်သွေးကြွ15ယောက်ထဲမှနေကိုလက်ရဖမ်းမိခဲ့တယ်လို့နန်ဂါဟာပြည်နယ်အခြေဆိုင်အမှတ်201စီလက်တရင်ရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။အာဖဂန်ထိုးစစ်အောင်ပွဲကိုအမေရိကန်စစ်ဖက်ကလည်းတိမှတ်ပြုပြီး IS တစ်ဆာဂန်တွေဟာအဲ့ဒီပြည်နယ်တွင်အဓိကအားဖြင့်တောင်ပိုင်းခရိုင်တွေမှာလှုပ်ရှားနေကြတယ်လို့ပြောပါတယ်။
ဂျာမန်နိုင်ငံသားရေးဝန်ကြီးကသူ့အဆိုအဖြစ်တူရကီနိုင်ငံနဲ့အလွန်အမင်းတင်းမာနေတဲ့ဆက်ဆံရေးကိုပုံမှန်ပြန်ဖြစ်အောင်လုပ်ဖို့လိုတယ်ဆိုရာအထူးလေးထားပြောပါတယ်။ရောဘတ်သမဂ EU နိုင်ငံသားရေးဝန်ကြီးတွေပရက်ဆန်မြို့မှာလုပ်တဲ့အစည်းအဝေးကိုတက်ဖို့ဒီကနေ့အရောက်မှာအဲ့ဒါလို့ပြောတာပါပြည်ပနိုင်ငံရေးသမားတွေရဲ့နိုင်ငံရေးထောက်ခံမှုရဖို့မဲဆွယ်စည်းရုံးနာတွေအပေါ် EU အနေနဲ့စည်းကမ်းနဲ့စံနှုန်းတွေသတ်မှတ်ဖို့ EU နိုင်ငံသားရေးဝန်ကြီးတချို့ကတောင်းဆိုနေတဲ့အပေါ်ဂျာမနီနိုင်ငံသားရေးဝန်ကြီးဆစ်ဂမာဂက်ဘရီယယ်ကတန်တရားဆွတ်တဲ့လေတံနဲ့ဒီကနေ့တုံ့ပြန်ပြောဆိုလိုက်တာပါလက်ရှိဆက်ဆံရေးတင်းမာနေတာမှာအဓိကအချက်တစ်ခုကတော့တူရကီသမ္မတရီချက်ပ်တေအာဒိုဝန်ကိုလုတ်ပိုင်ခွင့်အနာအသစ်တွေပို့ပေးမဲ့အခြေခံဥပဒေတဲ့ဒီလူလူဆန္ဒခံယူပွဲအတွက်တူရကီဝင်ကြီးတွေကဂျာမနီနဲ့တခြားနိုင်ငံတွေမှာစီယုံလုပ်ဆောင်မဲ့အစီအစဉ်ဖြစ်ပါတယ်။နိုင်ငံတစ်ခုချင်းစီမှာကိုယ်ပိုင်ထင်မြင်ချက်ရှိပြီးတော့ဂျာမနီမှာဆိုရင်လည်းဒီရှင်းလင်းတဲ့ဥပဒေကြောင့်တေချာပေါက်ရှိပါတယ်လို့မစ္စတာဂက်ဘရီယယ်ကပြောပါတယ်။ပုံမှန်ဆက်ဆံရေးအခြေအနေကိုပြန်ရောက် အောင်လုပ်ဖို့ဖြစ်နိုင်ခြေတွေအားလုံးကိုနိုင်ငံတိုင်းကအသုံးချဖို့ကအဓိကအချက်ပါပဲလို့လည်းဆိုပါရရှင်
။တဘာဝပတ်ဝန်းကျင်ညဉ့်ဉန်းမှုတွေကြောင့်အသက်၅နှစ်အောက်ကလေးငယ်၄ယောက်မှ၁ယောက်နှုန်းနှစ်စဉ်သေဆုံးနေရပြီးအဲ့ဒါဟာကမ္ဘာတဝန်းတည်ဆုံးတဲ့ကလေးငယ်အခြေအတွက်1.8%တန်းနဲ့ညီမျှပါတယ်။တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုနဲ့ဆက်ဆက်တဲ့ဘေးရန်တွေကိုရှော့ချဖို့မလုပ်ဘူးဆိုရင်ကလေးငယ်တွေတည်ဆုံးတဲ့အခြေအတွက်ပိုများလာမယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးထားပါတယ်။ဘီအန်ဒရယ်ဖြစ်စီတဲ့တဘာဝပတ်ဝန်းကျင်အခြေအနေကြောင့်ကလေးငယ်တွေရဲ့ကျန်းမာရေးပေါ်သက်ရောက်မှုကိုစမ်းစစ်လေ့လာပြီးရေရှည်မှုနည်းလမ်းတွေကိုလေ့လာချက်အသစ်နှစ်ခုမှာ WHO ကအကြံပြုထားပါတယ်။ရေရှည်ခိုင်မာသောကမ္ဘာကြီးကိုအမွေဆက်ခံခြင်းကလေးငယ်များကျန်းမာရေးနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာမြေပုံဆိုတဲ့လေ့လာချက်စရမ်းနဲ့ကျွန်ုပ်အနာဂတ်ကိုညှဉ်းနှွမ်းအောင်မလုပ်ပါနဲ့ကလေးငယ်ကျန်းမာရေးပေါ်တဘာဝပတ်ဝန်းကျင်ဤသက်ရောက်မှုဆိုတဲ့လေ့လာချက်စရမ်းနှစ်ခုကို WHO ကထုတ်ပြန်ထားတာပါ။လေရုညဉ့်ညမှုကြောင့်တည်ဆုံရတာဟာအများဆုံးဖြစ်ပြီးအရွယ်မရောက်ခင်မှာကလေး 6.5 သန်းနှစ်စဉ်တည်ဆုံနေရပြီးတော့အဲ့ဒီအထက်မှာအသက်9နှစ်ယောက်ကလေးငယ်က6သိန်းနီးပါးပါတယ်လို့အစိုးရကစားရေးသူတွေကပြောပါတယ်။ဖွံ့ဖြိုးတဲ့နိုင်ငံတွေကကလေးငယ်တွေတည်ဆုံတာအများဆုံးဖြစ်ပေမဲ့လေရုညဉ့်ညမှုကြောင့်တည်ဆုံတာမှာတော့ချမ်းသာတဲ့နိုင်ငံတွေနဲ့ဆင်းရဲတဲ့နိုင်ငံတွေကြားကွာခြားမှုမရှိဘူးလို့ WHO ရဲ့လူလူကျန်းမာရေးသဘောပေါက်ဝန်ကျင်ရေးရာနဲ့လူမှုအခြေခံအကြောင်းအရာဆိုင်ရာဌာနညွှန်ကြားရေးမှူးမာရီယာနီယရာက VOA ကိုပြောပါတယ်ခင်ဗျာ။
ထိတ်တရောက်နိုင်ငံကသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ဖြူတို့ကပြောပြခဲ့ကြတာပါ VOA အခုထုတ်လွှင့်နေတဲ့ဒီစီဇန်ကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကရော VOA Burmese News ဆိုတဲ့ VOA Facebook ဆာမျက်နှာကပါတရိပ်ထုတ်လွှင့်နေတာဖြစ်ပါတယ်အခုတော့လောက်ကန်မျိုးကတိုက်ပွဲနောက်ဆုံးအခြေအနေကိုပြောပြချင်ပါတယ်ကိုကန့်ကိုပိုင်အုတ်ချုပ်ခွင့်ရဒေသလောက်ကန်မျိုးမှာဒီကနေ့မနေ့တနာယီကျော်လောက်ကစပြီးတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့ရမှာနေကင်း12နာရီလောက်အထိပြစ်ခတ်ခဲ့ကြပါတယ်။လောက်ကန်မျိုးအနီးတကြော့ပြန်ဖြစ်လာတဲ့ဒီတိုက်ပွဲအတွင်းအရသာသေဆုံးတာတွေရှိသလိုလောက်ကန်မျိုးအနီးနေစဒေသတွေမှာလည်းတိုက်ပွဲတွေပြင်းထန်နေပါတယ်။ကိုကန့်ဒေသနောက်ဆုံးအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတော့ကိုမိုးစောကသတင်းပေးပို့လာပါတယ
်။ဟုတ်ကဲ့ကိုကန့်ဒေသမြောက်ဖက်ချမ်းမှာအစိုးရတပ်မတော်နဲ့ကိုကန့်တပ်ဖွဲ့အကြပြီးခဲ့တဲ့ဇန်နဝါရီလအတွင်းကလေးကတိုက်ပွဲတွေဇက်တိုက်ဆူသလိုဖြစ်ပွားနေခဲ့ရာကဒီကနေ့မနေ့အစောပိုင်းမှာတော့တိုက်ပွဲတွေဟာလောက်ကန်မျိုးအထိပြင်းထန်လာတာဖြစ်ပါတယ်။လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကို MNDAA ကကိုကန့်တပ်ဖွဲ့တပ်မဟာ111ကအရာရှိတဦးကအခုလိုပြောပါတယ်
။မင်းများ12နာရီကျော်တော့ဖြစ်နေတယ်။လောက်ကဲဝါရအောင်တဲ့ဒီလောက်ကဲကိုင်မအခုဖြစ်နေလုံတော့1500လောက်ဝင်နေဝင်ချောင်းနေ
လောက်ကင်ကိုဝင်ရောက်တိုက်ခိုက်တာကတော့မော်ထိုက်ဒေတာဘက်ကကိုကန်တက်ဖွဲ့တွေကိုအစိုးရတက်မတော်ကတိုက်ခိုက်နေတာကြောင့်လို့လဲစစ်ပြောပါတဲ
့တာမတုံတာမလာတဲ့လူချောပေါ်ကျော်လာတိုက်ပတ်ဖြစ်နေလားချရတယ်ကျင်းတော့ဒါတို့တလားချော်တယ်လားချရတယ်ကျင်းတော့နေလမ်းနေရနေနေတော့လာပြည့်တဲ့မော်ထိုက်မှာတော့ကျင်းတော့စီးစိုးတွေပေါ့လောက်ကဲလာဝင်ချောင်းနေကျင်းတော့လို့ဆိုနေသားရှိတဲ့ဘယ်မှာမျိုးရဲမှာလဲတော့လူများတယ်ကျွန်တော်မချချင်လို့အခုတို့ဘယ်မှာဆိုရှော်လာလို့ကျွန်တော်တို့ကျွန်တော်တို့ချနေပေါ့နော
်လောက်ကင်မျိုးကန်တယောက်ကလည်းလက်ရှိတိုက်ပွဲအခြေအနေကိုအခုလိုပြောပါတယ
်အာမင်းညာတနားကြီးခွဲလောက်ကစတာကျဘုံနံတော့စက်ကစနစ်ကြီးလောက်တောင်တစ်ချက်နှစ်ချက်မီနီလေးရယ်တနက်တန်တော့ခုနိုင်ရှင်းနိုင်တီတနက်တန်ကြာနေရသေးရယ်ဒီကတော့ဘယ်မှာမသွားရဲဘူးဒီမှာနေတယ်ဘာဖြစ်ဆိုဒီဥစ္စာလည်းပြေးလို့မရဘူးပိတ်ထားတယ်ဗမာပြည်ဘက်လည်းမပေးစင်ဘူ
းရန်လုံကျိုင်းအသွာလန်းတောင်ညင်အောင်ဘက်မှာလည်းတိုက်ပွဲပြင်းထန်တာကြောင့်ဒေသခံတချို့ဟာလောက်ကင်မြို့ကိုလာရောက်ခိုလုံနေရကြောင်းနဲ့လောက်ကင်လာရှိုးကားတွေလည်းအသွာလာရက်ထားကြောင်းပြောပါတယ် PSLF DNL ကတအန်းပလောင်တပ်ဖွဲ့ကအထွေထွေတွင်းရင်မှုတပ်ဖုံးကျော်ကလောက်ကင်မြို့မြောက်ဘက်ကကိုကန့်တပ်မဟာ111မှာလည်းတိုက်ပွဲပြင်းထန်နေကြောင်းပြောပါတယ
်ဒီမဆက်ဖြစ်တဲ့ဒီမှာရောရလုံကြိုင်းတခြားတိုက်ပွဲတွေဖြစ်နေတယ်အဲ့ဒီမှာလည်းပြင်းတယ်ပြီးတော့ဒီမြမတမတော်ဖက်ကဒီကိုကန်ရဲ့တမဟာတိတိတိနေရာတွေကိုလည်းဒီအခုအပြင်းထန်လက်မဲ့ကြီးတွေနဲ့ပြည့်150နဲ့ပြည့်ရောပြင်းတာပြန်ထိုးစစ်ဆင်နေတယ်အဲဆိုတော့တိုက်ပွဲတွေကတော့အဓိကကြီးကြီးတော့မနေ့က300ဖြစ်နေတာပေါ့
လောက်ကင်တိုက်ပွဲဟာမြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့ဆုံးဖြတ်ချက်အရတိုက်ခိုက်တာဖြစ်ကြောင်းလည်းအခုလိုဆက်ပြောပါတယ
်ဆုံးဖြတ်ချက်ကတော့မြောက်ပိုင်းမဟာမိတ်ရဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်အဓိကကတော့ဒီကုကအဖက်ကများပါတယ်အီအီတက်ကလည်းပါတယ်ဟုတ်ကဲ့ကျွန်တော်တို့ဟာလည်းတချို့ပါပါတယ် ကျွန်တော်အဓိကတော့ကျွန်တော်တို့သုံးခတ်ပ
ါကိုကန်တိုက်ပွဲသတင်းနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ရမှာ MNDAA ကကိုကန်တပ်ဖွဲ့ကမလ6ရက်နေ့မနေ့2နာရီကလောက်ကင်မြို့အရှိဘက်ကနေဝင်ရောက်ပြီးလူနေအိမ်တက်စခန်းရဲစခန်းတွေကိုလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တာကြောင့်ပြည်သူတွေထိခိုက်ဒဏ်ရာရသေဆုံးခဲ့တယ်လို့လူနေအဆောက်အုံဟိုတယ်နဲ့ကားတွေလည်းပျက်စီးခဲ့ကြောင်းဖော်ပြပါတယ်။ကနဦးရရှိတဲ့သတင်းတွေအရမူဒတန်းပြဆီယမ်မာ2ဦး၊ကိုကန့်ရင်ထင်းရဲ5ဦး၊ပြည်သူ5ဦးသေဆုံးခဲ့တယ်လို့ကိုကန့်ရင်ထင်းရဲ4ဦးကိုလည်းဖမ်းဆီးသွားကြောင်းကိုကန့်တပ်ဖွဲ့ဘက်ကမိရှို့ထားတဲ့အလောင်း20အပါအဝင်လက်နက်10လက်သိမ်းဆီးရမိကြောင်းကိုကန့်တပ်ဖွဲ့နဲ့အတူအခြားပူးပေါင်းတပ်ဖွဲ့တွေလည်းပါလာပွဲရှိကြောင်းဖော်ပြထားသလိုတပ်မတော်ကနေမြေရှင်းလင်းရေးကိုဆောင်ရွက်နေကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ထားပါတယ်။မြောက်ပိုင်းမဟာမိတ်အဖွဲ့မှ KIO KIA ခေါ်ကချင်ကိုကန့်ပလောင်နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေပါဝင်တာဖြစ်ပြီးပြီးခဲ့တဲ့လတွေအတွင်းကမြောက်ပိုင်းမဟာမိတ်အဖွဲ့နဲ့အတူဝမိုင်းလာအပါအဝင်ရှမ်းပြည်တပ်မတော် SSA မြောက်ပိုင်းစားတဲ့တနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA ကိုလက်မှတ်မြေထိုးသေးတဲ့အဖွဲ့တွေဟာဝါဌာနချုပ်ပန်ဆန်းမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့က NCA လက်မှတ်မြေထိုးသေးတဲ့အဖွဲ့ကိုဘွဲကအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးဖို့အတွက်နိုင်ငံရေးဆွေးနွေးရေးကော်မတီနဲ့ကိုယ်စားလှယ်အဖွဲ့ကိုဖွဲ့စည်းကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။ကိုကန့်တိုက်ပွဲသတင်းနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့ကာကွယ်ရေးဝန်ကြီးဌာနကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ဒီလ၄ရက်နေ့ကကိုက်ခိုင်မြို့နယ်အတွင်းကပါလော့တက်စခန်းကိုကချင်နဲ့ပလောင်ပူးပေါင်းတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်တာကြောင့်တပ်မတော်သားတချို့သေဆုံးခဲ့ကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်။
ဒီဝေဒနာကိုမှုစော်တင်ပြခဲ့တာပါလက်ရှိမှာအမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငင်းငင်းရေးဘူဌာနရဲ့ဥက္ကဋ္ဌလည်းဖြစ်နိုင်ငံတော်အတမင်ပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါင်ဆန်းစုကြည်ကကြေညာချက်ထုတ်ပြန်ရမှာလက်နက်ကင်တိုက်ခိုက်မှုတွေကိုရှောင်ရှားပြီးငင်းငင်းရေးစကားဝိုင်းမှာဆွေးနွေးတဲ့နည်းနဲ့ပြည်ပခန့်တွေကိုဖြည့်ရှင်းကြဖို့တိုက်တွန်းထားပါတယ်ခုတခါတော့ဒုက္ခရင်ဆိုင်နေရတဲ့မြန်မာအမျိုးသမီးတွေကိစ္စကြည့်ရအောင်ပါတရုတ်မြန်မာနယ်စပ်ကယူနန်ပြည်နယ်ဒေဟွန်အထူးဒေသစုံမှာတရုတ်နိုင်ငံသားတွေနဲ့လက်ထပ်ထားတဲ့မြန်မာအမျိုးသမီး3000နီးပါးတရားမဝင်နေထိုင်နေကြပြီးတပ်တေကံအထောက်အထားတွေမရှိဖြစ်နေတဲ့အတွက်ကူညီကယ်ဆယ်ပေးနိုင်ရေးအခက်အခဲဖြစ်နေတယ်လို့တရုတ်အစိုးရထုတ် Global Times သတင်းစာမှာရေးသားပါတယ်မြန်မာဘက်ကတော့ဒီလိုအခက်အခဲဖြစ်နေတဲ့မြန်မာအမျိုးသမီးလေးတွေကူညီကယ်ဆယ်နိုင်ရေးတရုတ်အစိုးရတာဝန်ရှိသူတွေနဲ့နိုင်ငံပူးပေါင်းစီစဉ်ဆောင်ရွက်ဖို့ကြိုးစားနေစေပဲလို့လူကယ်ပြန်ဝန်ကြီးဌာနတာဝန်ရှိသူတွေကပြောပါတယ်အသေးစိတ်ကိုမတ်စုမွန်ကတင်ပြมาဖြစ်ပါတယ
်စစ်တမ်းကောက်ယူချက်မှတ်တမ်းတွေအရတရုတ်မျိုးသားတွေနဲ့လက်ထပ်ထားတဲ့ဥယျာဉ်2000နဲ့3000ကြားမြန်မာမျိုးသမီးတွေဟာတရားဝင်ဆောင်ရွက်စရမ်းမရှိရဲနဲ့စင်စင်ရဲရဲနေထိုင်နေကြရတယ်လို့အထူးဒေသလွှတ်တော်စစ်တမ်းတစ်ခုကိုကိုးကားပြီးတော့တရုတ်အစိုးရထုတ် Global Times သတင်းစာကဖော်ပြတာပါဒီမြန်မာမျိုးသမီးလေးတွေမှာတရားဝင်နေထိုင်ခွင့်အထောက်အထားမရှိတဲ့အတွက်လူမှုဖူလုံရေးကျန်းမာရေးစတဲ့စောင့်ရှောက်မှုတွေမရဘဲစင်စင်ရဲရဲဒုက္ခရောက်နေကြရတယ်လို့ဆိုထားပါတယ်သူတို့ရဲ့အခက်အခဲတွေကိုကူညီကယ်ဆယ်စောင့်ရှောက်ပေးခြင်းပေမဲ့လို့ ID တပ်သေးကလက်မှတ်မရှိတဲ့အတွက်ဘလို့အကျိုးခံစားမှုမျိုးကိုမှမရရှိပဲဖြစ်နေကြရတာလို့အထူးဒေသလွှတ်တော်ကော်မတီတာဝန်ရှိသူကပြောတာကို Global Times ကကိုးကားရေးသားထားပါတယ်မြန်မာအစိုးရဘက်ကတော့တရုတ်မြန်မာနယ်စပ်တခြားအခုလိုတခြားနိုင်ငံသားနဲ့လက်ထပ်တဲ့မြန်မာမျိုးသမီးလေးတွေနောက်လူကုန်ကူးခံရတဲ့အမျိုးသမီးလေးတွေကူညီကယ်ဆယ်ရေးနဲ့ပတ်သက်လို့ပြည်ထောင်ဝန်ကြီးဌာနနယ်စပ်ရေးရာနဲ့ရှစ်နေချုပ်ရုပ်အပါအဝင်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနစတဲ့ဌာနတွေကပူးပေါင်းဆောင်ရွက်နေပါတယ်လို့လူကယ်ပြန်ဝန်ကြီးဌာနကညွှန်ကြားရေးမှူးဒေါ်ယူယူဆွေကရှင်းပြပါတယ
်တရားစွဲတာတွေသူတို့ရပိုင်ခွင့်ရတဲ့ကိစ္စတွေကိုရှစ်နေချုပ်ရုံးကဦးဆောင်ပြီးတော့လုပ်တယ်ဖမ်းနာဆီးတာသူတို့ကိုလူကုန်ကူးခံရသူအဖြစ်သတ်မှတ်တာတူတင်ကာကွယ်တာတွေကိုမြန်မာနိုင်ငံရဲ့တပ်ဖွဲ့ကလုပ်တယ်နော်ကျွန်မတို့က RNA လို့ခေါ်တဲ့ပြန်လဲလက်ခံရေးပြန်လဲပေါင်းစည်းရေးနဲ့ပြန်လဲထူထောင်ရေးပိုင်းကိုကျွန်မတို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လဲရတဲ့ဝန်ကြီးဌာနလုပ်တာအဲ့တော့တရုတ်ပြည်နယ်စပ်မှာကြတော့ကျွန်မတို့ကဘာလုပ်ထားလဲဆိုတော့မူဆယ်မှာယာယီစောင့်ရှောက်ရေးနေရာရှိတယ်။နေဇက်ကနေပြီးတော့ပြန်ရောက်လာတဲ့ main ကလေးတွေကို BLO လို့ခေါ်တဲ့ Borderless and Office တွေကနေပြီးတော့လက်ခံတယ်။လက်ခံပြီးတော့သူတို့ကိုအိမ်ရောက်အောင်ပြန်ပို့တယ်။ပို့ပြီးတဲ့အခါကျတော့မှလိုအပ်တဲ့ Reintegration Assistant ကိုနောက်ကနေလိုက်တာကလက်ရှိလုပ်နေတဲ့လုပ်ငန်းစပေါ့နော်
။ဒီလိုဆောင်ရွက်တဲ့အခါမှာတရုတ်မြန်မာနယ်စပ်နဲ့အထူးသဖြင့်ကတော့တရုတ်နိုင်ငံဘက်ခြမ်းနဲ့ရောက်သွားတဲ့မြန်မာမျိုးသမီးလေးတွေကိုကူညီကယ်ဆယ်နိုင်ရေးအတွက်ကိုတော့တရုတ်မြန်မာနှစ်နိုင်ငံအစိုးရချင်းပူးပေါင်းဆောင်ရွက်နိုင်ရေးတရားဝင်လက်မှတ်ရေးထိုးဆောင်ရွက် နိုင်မှုလက်တလောမှာစီစဉ်နေစေမှုအခက်အခဲတွေကတော့ရှိနေတော့မယ်လို့လည်းညွှန်ကြားရမှုတော်ယူယူဆွေကပြောပါတယ်
ခိုးဘက်မှာရောက်နေတယ်သူတို့တို့ ID အခက်အခဲရှိတယ်ဆိုတဲ့နေရာမျိုးမှာကဒီဘက်ကဒီဘက်ကိုရောက်လာတဲ့အခါမှာတရုတ်နယ်ဒီဘက်ကမြန်မာနိုင်ငံလူမှုဝန်ထမ်းတွေအခက်အဆက်မရှိမရှိမှလည်းအဲ့ဒါကိုရဖို့အတွက်ကြိုးစားနေတယ်ခိုးဘက်မှာရှိနေလို့ဆိုလို့ရှိရင်သူတို့အတွက်လိုအပ်တဲ့အခွင့်အရေးတွေရဖို့သူတို့တွေလိုအပ်တဲ့ information ပေါ့နော်အချက်အလက်တွေပေါ့သူတို့ကဘယ်ကလာတယ်သူတို့ကဘယ်နဲ့ဘယ်ရက်ကလဲသူတို့ကမြန်မာနိုင်ငံသားဟုတ်မဟုတ်စီစစ်ဖို့အခုကဟိုဘက်နဲ့ဒီဘက်နဲ့မှာချိုးတင်ပြီးတော့ဆက်သွယ်တာမျိုးတွေမရှိဘဲနဲ့အဲ့လို system ဖြစ်နေတယ်။တရုတ်ကနေဒီလူတွေတို့ကကူညီခြင်းတော့လေဟိုဘက်ကနေပြီးတော့ information ကမလာဘူး။အာဒါဟာတို့ဗမာဟုတ်မဟုတ်တို့က NC စစ်ဖို့တို့တွေလာဘက်ကချက်ချင်းလုပ်နေတာဘက်ကလည်းချက်ချင်းလုပ်လိုက်မယ်တို့ဘက်က NC ရတယ်ဒါမြန်မာနိုင်ငံသားပေးကြပါပြီဆိုလို့ရှိရင်သူတို့ဘက်ကနေ official တွဲလာနေဆို okay ဒါပေမဲ့တို့မှာအဲ့လို information မရဘူးတရုတ်ကမှာဘယ်လိုတွဲပြီးလုပ်တဲ့အနေအထားကိုမရောက်လာဘူး။သူတို့ဘက်ကနေပြီးတော့ဒီပုံပုံချသွားတာကိုပဲရောက်လာတော့မှသူကပြီးတော့တို့ဘက်ကနေဒါပေမဲ့လူမျိုးပါသူ့ကိုဒီဘက်ပို့ပေးပါဆိုသူတို့ဘက်ကလည်း NC စစ်ခိုင်းတာလည်းမရှိဘူးလို့မျိုးတို့ဘက်ကလည်း NC စစ်ဖို့လို့ဆိုတာကတို့ share တော့ရောက်ပြီးမှ family training တို့လည်းလိုက်ကြတာပေါ့နော်အဲ့လိုမျိုးဖြစ်နေတာ
အခုလိုမျိုးတရုတ်မြန်မာနယ်စပ်အထူးသဖြင့်ယူနန်ဘတ်ချက်မှာမြန်မာမျိုးသမီးလေးတွေအခက်အခဲဖြစ်နေတာဒုက္ခရောက်နေကြရတာတွေကိုဥပဒေကြောင့်အရာကူညီဆောင်ရှောက်ကဲစေနိုင်မှုကတရုတ်မြန်မာနိုင်ငံပူးပေါင်းလှုပ်ဆောင်နိုင်ရေးမြန်မာအစိုးရဘက်ကအလေးနက်ထားဆောင်ရွက်နိုင်မှုကအရေးတကြီးလိုအပ်တယ်လို့ကချင်ပြည်နယ်ကိုစားပြုပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်တဲ့ဒေါ်ရဲဘူးကလည်းအကြံပြုပါတယ
်ဘုဘက်မှာအိမ်တော်ပြူသွားတဲ့လူတွေအခွင့်မရတဲ့လူပေါ့နော်တရုတ်ဘက်ကလက်ဆက်ဘက်ကဒီနဲ့ဒီဘက်ကဆိုးရချင်းကအများကြီးပူပေါင်းဆောင်ရွက်နေပါတယ်ဘုအစိုးရကနေပဲအကြီးကဆောင်ရွက်ဖို့တာဝန်ရှိနေတဲ့ခါကျတော့ဘုအစိုးရနဲ့ပေါ့နော်ကျွန်တော်တို့နဲ့ထိစပ်နေတဲ့ UN ပြည်နယ်ပေါ့အဲ့ရနေတစ်စင်မှာကျတော့ဟိုတည်တဲ့ဝင်တာပေါ့နော်အဲ့ဒီခါကျတော့ဒီနယ်ဆက်ချင်းထိစပ်နေတဲ့အစိုးရနောက်ဘုအစိုးရအားလုံးကအောင်စက်ညှိနှိုင်းဖို့လိုတယ်နောက်မှနယ်ဆက်ချင်းထိနေတဲ့နေရာမှာရှိတဲ့ကျွန်တော်တို့အဖွဲ့အစည်းတွေကလည်းအဲဒီအမျိုးသမီးတွေဆောင်ရွက်ပေးဖို့အများကြီးလိုတာပေါ့နော်
တရုတ်မြန်မာနယ်စပ်ကချင်ပြည်နယ်ဘက်ချမ်းမှာကချင်လက်နက်ကိုင်တပ်ဖွဲ့ KIA နဲ့မြန်မာအစိုးရတပ်တို့ကြားနှစ်နဲ့ချီစစ်ရေးတက်မှမှုတွေရှိနေစေဖြစ်တာမို့တိမ့်ချီတဲ့စစ်ပြေးဒုက္ခတွေတွေဟာဒုက္ခတွေစခန်းတွေမှာခိုလုံနေကြရတယ်လို့တရုတ်နိုင်ငံဘက်ချမ်းမှာလည်းခိုလုံနေကြရတာဖြစ်ပါတယ်တရုတ်မြန်မာယူနန်ပြည်နယ်နယ်စပ်ဒေါန်ဟောင်းအထူးဒေသထဲမှာတရုတ်မြန်မာနယ်စပ်ဘက်ချမ်းမှာလူကုန်ကူးမှုတွေဒုစရိုက်မှုနဲ့မွေးရဆေးဝါးပြဿနာအပါအဝင် HIV AIDS ကူးစက်ရောဂါပြန့်ပွားမှုတွေရှိနေပြီးဖြစ်စဉ်ရဲ့90ရာခိုင်နှုန်းလောက်ဟာတရားမဝင်နေထိုင်နေကြတဲ့မြန်မာတွေအကြောင်းဖြစ်တယ်လို့ Global Times သတင်းစာကရေးသားထားပါတယ်ရှင်
မဆုမုံမင်းမြန်တင်ပြခဲ့တာပါအခုတော့အစိုးရပိုင်လုပ်ငန်းတွေရင်ဆိုင်နေရတဲ့အချက်တဲကိုလည်းတင်ပြချင်ပါတယ်အရှုံးပေါ်နေတဲ့အစိုးရလုပ်ငန်း30ကျော်အတွက်ဗန်နာငွေထုတ်သုံးခြင်းမလုပ်တော့ဘဲရပ်ဆိုင်းဖို့လွှတ်တော်ကတိုက်တွန်းလိုက်ပါတယ်ဒီကိစ္စဝန်ကြီးဌာနဘက်ကပြန်ပြီးရှင်းလင်းဖို့ရှိပြီးလုပ်ငန်းတွေနဲ့ပတ်သက်လို့ဝန်ကြီးဌာနရဲ့အစီအစဉ်တွေနဲ့ဒီလုပ်ငန်းမှာလုပ်ကင်နေတဲ့ဝန်ထမ်းတွေရဲ့ရှေ့ရေးအစီအစဉ်တွေကိုဒီတစ်ပတ်လည်းချပြသွားဖို့ရှိပါတယ်ဒါနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတော့မိခါကသတင်းပေးပို့ထားတာပါ
ဒီကနေ့ပြည်အောင်စုလွတ်တော်မှာ2019အတွင်းအစိုးရလှုပ်ဆောင်မဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးအစိုးရတင်ပြထားတဲ့အပေါ်လွတ်တော်ဘက်ကအခုလိုတိုက်တွန်းလိုက်တာပါအစိုးရဘက်ကတင်ပြလာတဲ့လုပ်ငန်း52ခုကိုလေ့လာဆန်းစစ်မှုတွေလုပ်ခဲ့ပြီးအချို့ကိုပုဂ္ဂလိကနဲ့အကျိုးတူပူးပေါင်းဖို့အချို့ကိုတော့အစိုးရဘက်ကဦးစီးကကြက်ကြက်မက်မက်လုပ်ဖို့တိုက်တွန်းခဲ့တာမှာအရှုံးပေါ်နေတဲ့အစိုးရလုပ်ငန်းအခု30ကျော်နဲ့ပတ်သက်ပြီးအခုလိုပြောဆိုခဲ့တာဖြစ်ပါတယ်ပြည်အောင်စုလွတ်တော်ရဲ့ဥပဒေကြမ်းပူးပေါင်းကော်မတီအတွင်ရေးမှူးဒေါက်တာမျက်ညာနာဆိုကလေးလာစမ်းစစ်မှုလုပ်ခဲ့တဲ့လုပ်ငန်း52ခုနဲ့ပတ်သက်ပြီးအခုလိုလွတ်တော်မှာတင်ပ
ြလုပ်ငန်းစီမံကိန်း52ခုမှာ3မျိုး3စားကျွန်တော်တို့ခွဲခြားပြီးတော့စီစစ်ခဲ့ပါတယ်လက်တလောရဆိုင်းထားတဲ့လုပ်ငန်းစီမံကိန်း44ခုရှိပါတယ်ပြည်ရင်းပြည်ပမှနည်းပညာနဲ့အရင်းအမြစ်တွေဖိတ်ခေါ်ပြီးတော့နိုင်ငံတော်နဲ့အကျိုးတူဆောင်ရွက်တဲ့လုပ်ငန်းစီမံကိန်းက၄ခုဖြစ်ပါတယ်။ပြည်တော်စုအစိုးရအဖွဲ့ကကြက်မှတ်ပြီးတော့ဆက်လက်လှုပ်ဆောင်တဲ့လုပ်ငန်းစီမံကိန်းက၂ခုဖြစ်ပါတယ
်။ဒီအရှုံးပေါ်နေတဲ့လုပ်ငန်းတွေမှာအများစုကစက်မှုဝန်ကြီးဌာနကလုပ်ငန်းတွေပါ။ပြီးရင်တော့လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကလုပ်ငန်း၁၀ခုပါဝင်ပါတယ်။ဒီလုပ်ငန်းတွေအများစုဟာနယ်ဒေသတွေမှာအခြေတည်တဲ့လုပ်ငန်းအများစုပါ။ဒီလုပ်ငန်းတွေနဲ့အသက်မွေးကြတဲ့သူတွေထဲမှာအများတန်းဝန်ထမ်းတွေပါတယ်လို့အများတန်းဝန်ထမ်းမဖြစ်ပေမဲ့လှုပ်သက်10နှစ်ကျော်လုပ်နေတဲ့နေစားယာယီဝန်ထမ်းတွေလည်းပါဝင်ပါတယ်။တကယ်ပဲဒီလုပ်ငန်းတွေရပ်ဆိုင်းခဲ့ရမယ်ဆိုရင်အများတန်းဝန်ထမ်းတွေအတွက်ကလုပ်နေတဲ့ဝန်ကြီးဌာနရဲ့အခြားလက်လက်တဲ့နေရာတွေမှာပြန်လည်ခန့်အပ်လို့ရတယ်လို့အခြားဝန်ကြီးဌာနတွေရဲ့လက်လက်နေရာတွေမှာလည်းပြောင်းရွှေ့တာဝန်ထမ်းဆောင်နိုင်တဲ့အခွင့်အရေး ဒါမှမဟုတ်ရင်လေတက်မတ်ရော်ကျေးပင်စင်ခံစားကနှုတ်ထွက်ခွင့်စတဲ့အခွင့်အရေးတွေကိုရနိုင်ပေမဲ့လုံသက်၁၀နှစ်ကျော်လှုပ်လာပြီဖြစ်တဲ့နေစာယာယီဝန်ထမ်းတွေမှာတော့ဘာအခွင့်အရေးမှခံစားခွင့်ရမှာမဟုတ်ပါဘူးဒီလုပ်ငန်းတွေမှာအကြီးစားလုပ်ငန်းတွေပါသလိုအလက်စားလုပ်ငန်းတွေလည်းပါဝင်ပါတယ်အကြီးစားလုပ်ငန်းတွေမှာဝန်ထမ်းအင်အားထောင်ကျော်ရှိနေပြီးအလက်စားမှာတော့ယာကျော်လုပ်ကိုင်ကြပါတယ်ဒီကနေ့ပြည်အောင်စုလွတ်တော်ဥပဒေချမ်းကော်မတီကတိုက်တွန်းလိုက်တဲ့ဒီလုပ်ငန်းစုစုပေါင်းရဲ့၃ပုံ၃ပုံမှသာအမြဲတမ်းဝန်ထမ်းတွေရှိနေပြီးကျန်းနာတွေကတော့နေစားဝန်ထမ်းပိုများတယ်လို့စက်မှုဝန်ကြီးဌာနကအမည်မဖော်လိုသူတာဝန်ရှိသူတဦးကပြောပါရယ်။လက်ရှိအချိန်မှာတော့ဝန်ထမ်းတွေနဲ့ပတ်သက်ပြီးဝန်ကြီးဌာနဘက်ကစဉ်းစားဆောင်ရွက်နေပေမဲ့နေစားဝန်ထမ်းတွေအတွက်ကတော့ရင်လေးစရာဖြစ်နေတယ်လို့သူကရင်ဖွင့်ပါရယ်။စမဝန်ကြီးဌာနကညွှန်ကြားရေးမှူးချုပ်တဦးဖြစ်တဲ့ဦးကိုတင်ကတော့လွှတ်တော်ဥပဒေချမ်းကော်မတီဝင်တိုက်တွန်းထားတဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးဝန်ကြီးဌာနဘက်ကဒီတစ်ပတ်ထဲမှာပဲလွှတ်တော်မှာပြန်လည်ချပြသွားဖို့ရှိတယ်လို့သူကပြောပါတယ်
။ကျွန်တော်တို့ဒီမှာတော့ဝန်ကြီးဌာနကတော့အစီအစဉ်လေးတွေတော့ဒါပြန်ဆင်းနေတင်ပြဖို့တော့ဟိုရှိတယ်လို့သိရတယ်။ဒါကြတော့ဒါရီဟာကျွတ်ရီမှာအယူဝဲခေါ်တာကလည်းကျွတ်ရီမှာ PPP နဲ့လုံးမဲ့ဟာဒီလာထတာတွေဒါတွေရှိသေးပါဘူး။ပြန်ပြီးတော့ဟိုလွှတ်တော်မှာတော့တင်ပြသိရှိနိုင်တယ်။နိုင်ငံဝန်ထမ်းဆိုနိုင်ငံဝန်ထမ်းနိုင်ငံဝန်ထမ်းဥပဒေကြီးဥပဒေရပဲနိုင်ငံတော်ကပဲဟလာအကောင်းဆုံးဖြစ်ရင်သူကချောမှုဆုံးဖြစ်ရင်ပို့တော့စဉ်းစားဖို့ရှိမှာပေါ့
။လွှတ်တော်ဘက်ကတိုက်တွန်းထားတဲ့အရှုံးပေါ်နေတဲ့အစိုးရလုပ်ငန်းအခု30ကျော်ဟာနှစ်စဉ်7ဘီလီယံများစွာအရှုံးခံလေပတ်နေရတာဖြစ်တာမို့စီးပွားရေးအရာထိခိုက်စေတာကြောင့်အချို့ကိုလုံးဝရပ်ဆိုင်းဖို့အချို့ကိုလုပ်ငန်းလုပ်ကိုင်မှုလျှော့ချဖို့တိုက်တွန်းရတာဖြစ်တယ်လို့ဥပဒေချမ်းကော်မတီကလွှတ်တော်မှာတင်ပြသွားပါတယ်ရှင်
။ပြည်ဝသတင်းတော်မေခါရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။မြန်မာပြည်ဆိုင်ရာသတင်းတွေတင်ပြပြီးအခုတော့နိုင်ငံတကာသတင်းတစ်ပုဒ်နားဆင်ရပါမယ်။အမေရိကန်ကျော်တော်နှုတ်ခံပေးထားတဲ့အီရတ်တပ်ဖွဲ့တွေဟာ IS အစွန်းရောက်တွေတင်ထားတဲ့မူဆူမျိုးလယ်ကိုပြန်လည်တင်းယူဖို့စစ်စင်ရေးစတင်လိုက်ပါတယ်။ဆိုးရွားတဲ့ရွာသီဥရုကြောင့်နှောင်းလေးကြံ့ကြာမှုတွေရှိပေမဲ့မူဆူးမျိုးအနောက်ပိုင်းကရွာတွေကိုတော့ပြန်လည်သိမ်းယူနိုင်ခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။အခုနောက်ဆုံးတပ်ပွဲတွေကြောင့်ဒုက္ခသည်တွေလည်းတိုးပွားလာနေတာပါ။ဇလစ်တဆာဟုတ်ရဲ့သတင်းကိုကိုအောင်ကပြောပြမှာဖြစ်ပါတယ်
။အမေရိကန်တွေကြောတော့နောက်ခံပေးထားတဲ့အီရတ်တပ်ဖွဲ့တွေဟာတီဂရစ်မြစ်အနောက်ချမ်းမှာရှိတဲ့ IS အစွန်းရောက်တွေထိန်းချုပ်ထားတဲ့မူဆူးမျိုးဟောင်းကအချက်ချကျတဲ့နေရာကိုပြန်လည်သိမ်းယူဖို့ကြိုးစားနေပါတယ်။စစ်စင်ရေးကြီးကြပ်ကွက်ကဲရေးအဖွဲ့ရဲ့ပြောခွင့်ရဘိုမူအမ်လ်ရှမရီက
ဗကြရဲ့ tail
ကျွန်တော်တို့အနံ့ရနေပါတယ်အခုဒီမှာမြင်တဲ့အတိုင်းပဲ ISIS တွေရဲ့ကားတွေလောင်းတွေကိုလမ်းပေါ်မှာတွေ့နိုင်ပြီးတော့သူတို့တွေကဒုံယုံနဲ့ကြာရှုံးနေပါတယ
် IS တွေကနောက်ဆုံးအချိန်ထိကုကံတိုက်ခိုက်နေပါသေးတယ်အစွန်းရောက်အကြမ်းဖက်မှုတံပြန်နှိမ်နှင်းဌာနကဘိုမူဟဇင်ကရင်က
တမကန်နမ်နခ်တဟမ်လ
်ရန်သူတွေဟာလမ်းတွေပေါ်မှာဘုံတွေထောင်းအင်ဒီတဲမှာဆိုလို့ရှိရင်လည်းလက်နက်ကြီးဘုံသီးတွေနဲ့ထောင်ချောက်တွေဆင်ပြီးတော့ကျွန်တော်တို့တပ်ဖွဲ့တွေရဲ့စစ်စီရေးနှောင့်နှေးကြံ့ကြောင်အောင်လုပ်နေပြီမဲ့ကျွန်တော်တို့ကတော့အသာစီးရနေပါတယ
်အခုလိုတိုက်ပွဲတွေမစတင်ခင်ကတည်းကထောင်ထဲချီတဲ့အရက်သားတွေဟာဘေးကင်းရာကိုထွက်ပြေးနေကြပြီးမိုးစုမြို့တောင်ပိုင်းကဖေဖော်ဝါရီလကုန်ပိုင်းမှာဖွင့်လှစ်ခဲ့တဲ့ဒုက္ခသည်စခန်းအားဆိုရင်လေချက်ချင်းလူပြည့်သွားပါတယ်ရွှေပြောင်းနေရာခြားထားပေးဝန်ကြီးဌာနလက်အောက်ခံနင်နဗာဒေတာဌာနခွဲရဲ့ပြောခွင့်ရဂျက်ဆင်ဂျဘာက
တ
ဲလုံးရီ3000လောက်လည်းလူပြည့်သွားပါပြီကျွန်တော်တို့အနေနဲ့ဆောင်းတွေဖြားတွေအစားအသောက်တွေနဲ့အကူအညီသုံးတန်ရှင်းရေးပစ္စည်းတွေဝေငှပေးထားတယ်လို့အရေးပေါ်အနေနဲ့ဓာတ်ဆီနဲ့ဂက်စ်အိုးတွေလည်းပေးထားပါတယ်ထွက်ပြေးလာကြသူတွေကိုလက်ခံသွားဖို့ကျွန်တော်တို့အကောင်းဆုံးလှုပ်ဆောင်နေပါတယ်
ဒုက္ခသည်ဥယျာဉ်များလာတာကြောင့်အလုံးရဲ့လိုအပ်မှုကိုဖြည့်ဆည်းပေးဖို့တော့အခက်အခဲတွေရှိနေပါတယ်ဒုက္ခသည်အာမက်အတီယာက
စားစာနည်းနည်းပဲရပါတယ်မနဲ့စာလည်းမရပါဘူးလူတွေကပြည့်ကျက်နေပြီးတော့ပေါင်မုံလေးတစ်ပိုင်းလောက်ရဖို့အရေးရန်ဖြစ်နေရပါတယ်လက်စီမီမီရှိသလိုရေလည်းမရပါဘူး
အခုလိုနေထိုင်ရေးပြဿနာတွေအပြင်ဒုက္ခသည်တချို့မှာဓာတ်ရုလက်နဲ့အသုံးပြုတိုက်ခိုက်ခံထားရတဲ့လက္ခဏာတွေတွေ့ရပြီးကုသဖို့လိုအပ်ကြောင်း IRC နိုင်ငံတကာကြက်ချင်ဤအဖွဲ့ဝင်အရာရှိတွေကပြောပါရယ် IRC ပြောခွင့်ရ Sarah L. Zogari က
မတ်လ1ရက်နေ့ကတည်းကဓာတ်ရုအစိတ်အသင့်လက္ခဏာတွေရှိနေတဲ့လူ15ဦးလောက်ကိုဆေးရုံမှာကုသပေးနေပါရယ်အဲ့ဒီထဲမှာကလေး9ဦးနဲ့အမျိုးသမီး4ဦးပါပါတယ်
ဓာတ်ရုလက်နဲ့အသုံးပြုမှုဟာဆေးရဆွေးမှုကျူးလွန်တာဖြစ်ပြီးစီးရီးယားမှာဓာတ်ရုလက်နဲ့ IS တွေအသုံးပြုခဲ့တယ်လို့ဆွဆွဲထားတာပါဒါပေမဲ့လည်းအီရတ်နိုင်ငံမှာအခုလိုဓာတ်ရုလက်နဲ့အသုံးပြုတယ်လို့သတင်းထွက်လာတာဒါပထမဆုံးအကြိမ်ဖြစ်ပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်12နာရီကနေနေ့ခင်း1နာရီအထိအချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ BOA ရဲ့တနင်္လာနေ့ညဘက်အစီအစဉ်လေးကိုည10နာရီအထိလိုင်းနမီတာ25 kHz 11965လိုင်းနမီတာ32 kHz 9339လိုင်းနမီတာ51 kHz 5885တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယအနိုင်ဝက်အတွင်းမှာတော့စီဝိုင်းကဏ္ဍတက်တန့်ရောင်သတင်းလွှာဘလော့ဂါရီပြောသမျှနဲ့သူယုံကြည်ရအစီအစဉ်တင်ဆက်တဲ့အခါမှာတော့
လော့ဂရန်တရားတွေနဲ့ရင်ဆိုင်ရတဲ့အခါမှာဘလို့ပြန်လည်ပြီးတုံ့ပြန်ကြမလို့ရာဘာကွင်းလေးလိုနိုင်လွန်အင်ဂျင်သားလေးလိုဆွဲဆောင်လိုက်လို့လေ
သူယုံကြည်ရအစီအစဉ်တင်ဆက်တဲ့အခါဝါရှင်တန်ဒီစီကဒေါ်ခိုင်ကြော့ကြော့စင်ရဲ့အမြင်တွေကိုနောက်ပိုင်းမှာနားဆင်ရမှာပါအခုတော့စီးဝါးရေးကဏ္ဍတင်ဆက်ဖို့အချိန်ကျလာပါပြီမြန်မာနိုင်ငံကနေတရုတ်နိုင်ငံဘက်ကိုစံတင်ပို့မှုနှုန်းဟာ2056မှာဘဏ္ဍာနှစ်ထက်စာရင်90ရာခိုင်နှုန်းနီးပါးရော့ကျသွားတယ်လို့မူဆန်မြို့စံကုန်ကြီးတဲကြီးများအသင်းရဲ့ပြန်ကြားရေးတာဝန်ခံဦးမင်းသိန်းကပြောပါတယ်မြန်မာနိုင်ငံဘက်ကစံတွေကိုတရုတ်နိုင်ငံဘက်ကိုမှောင်ခိုသဘောမျိုးတင်သွင်းနေရတာကြောင့်ဖန်ဆီးမှုတွေများနေတဲ့အတွက်အခုလိုစံတင်ပို့မှုနှုန်းရော့ကျသွားတယ်လို့ဆိုပါတယ်။မူဆယ်မျိုးကနေဆက်ကွန်တွေရဲ့အခြေအနေတွေကိုအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာအပိုင်းနှစ်အဖြစ်ကိုဇော်ဝင်းလှိုင်ကတင်ပြထားပါတယ်။
တို့ဆန် export ကတော့ဗျာအခုဟိုတလောလေးကတော့ကျွန်တော်တို့ကြားတာဒီတခြားနိုင်ငံသီရိလင်္ကာတို့ဘာတို့ဘာသူတို့ချဲ့ပြီးတော့တင်နေကြတယ်ကြာတူဘီဘက်ကအဝယ်လိုက်တော့ဆန်စည်းတက်တယ်အဝယ်မလိုက်တဲ့အခြေအနေလည်းရှိတယ်လို့ကျွန်တော်တို့ကကြားတော့အခုလက်ရှိမှာတော့ဗျာဒီတူဘီဘက်ကိုမြန်မာနိုင်ငံကနေဆန်နေတင်ပို့နေတဲ့အနေအထား
တင်ပို့မှုကကျွန်တော်တို့ပြောရမယ်ဆိုတော့2015 2016 budget နဲ့ဆိုရင်တော့အများကြီးလောပါတယ်နော်တဝက်နီးပါးတော့လောပါတယ်ကျွန်တော်ပို့တာမနေ့ကဆန်ဒီကနေ့ budget လာနေတွေ့မယ်ဆိုတော့အများကြီးရောပါတယ်။ဘာကြောင့်ဒီလိုရောပါလဲဆိုတော့ဒီဘက်တရုတ်ပြည်ကမှအဖမ်းဆီးတွေရှိတယ်ဗျ။ကျွန်တော်တို့သွားတာကျွန်တော်တရားဝင်သွားတာမဟုတ်ဘူး။တပေါက်ကိုပုံစံနဲ့သွားနေကြတော့အဖမ်းဆီးတွေကတအားများတယ်။အဖမ်းဆီးတွေများတော့တရုတ်ကုမ္ပဏီတွေကတိတ်ပြီးလာမဝယ်ကြဘူး။မဝယ်ကြတဲ့အတွက်ကျွန်တော်တို့ပြီးခဲ့တဲ့ budget နည်းနဲ့ဆိုရင်ထောက်ဝယ်မကောင်းရောပါတယ်ဟုတ်လား။ဆန်တော့တိတိသာရောပါတယ်။တိတိသာတက်လာတော့တရားပဲခင်ဗျ။တော့တရားပဲ။ကျွန်တော်အိန္ဒိယနဲ့ဘရာဇီးလိုရိုးရီးယားနေပြီးတော့တရားမတင်သွင်းလာတဲ့ကဟိုတရားတွေတရုတ်ပြည်ပို့တာတော့တော်တော်များပါလားလား။
မြန်မာပြည်ကဖြတ်ပြီးတော့ပို့တာပေါ့
ဒါကျွန်တော် we export လို့ခေါ်တာဗျ we export we export ဆိုမြန်မာပြည်ကနေဖြတ်တော့လာကြပေါ့ဟိုကျွန်တော်တို့ဟိုတင်ငန်းကြားနေရန်ကုန်သမောနဲ့ဝင်နေသမောကပစ္စည်းတွေကိုကျွန်တော်တို့ဟိုဒီမူဆယ်ကိုကျွန်တော်တို့ပို့တယ်မူဆယ်တရားလာမယ်ကိုဗစ်ကမှဆက်ပြီးတော့ကျွန်တော်တို့တူပါဆင်ဆိုပြီးပြည်ရင်းခေါ်ဆောင်ရတယ်ဒီခေါ်ဆောင်ပြီးတော့ကျွန်တော်ဟိုအခြားတစ်ဖက်နိုင်ငံကပို့တာပေါ့ဒီအခြားတစ်ဖက်နိုင်ငံကပို့လို့လည်းဆန်လို့ပါပဲတရားဝင်ပို့လို့မရအောင်ကျွန်တော်တို့တို့ကတရားမဝင်နေတဲ့နဲ့သွားတာပါ
အဲ့နိုင်ငံသားတရားတွေမြန်မာပြည်ရောက်ဗမာပြည်မှာအခွန်ဆောင်ပြီးတော့တရုတ်ပြည်ကိုပို့တာတောင်မှအမျက်ကရှိသေးတယ်ပေါ့နော်ဆိုလို့ရင်အ
မျက်ပါလားမျက်ပါလားများမျက်ပါလားဘာလို့မျက်လဲဆိုလို့ပြောရမယ်ဆိုတော့ကျွန်တော်တို့အဲတရုတ်ပြည်ကနေပြီးတော့တရုတ်ပြည်မှာတရားလိုအပ်ချက်ရှိတယ်တရားလိုအပ်ချက်ဆိုတော့နိုင်ငံသားအတွင်းကနိုင်ငံသားနေတရားဝင်ဆိုလို့ရှိရင်အခွန်65,000ခန့်လုံးပြီးရတယ်ဆိုတော့ဗမာပြည်ကနေပြီးတော့ဒီလိုတရားဝင်မှောက်ကိုလေးနဲ့တွားကြတာဖြစ်တရုတ်ကုန်တယ်တွေကခွန်ပြည်ရမလို့ဒီဟိုအဲ့နဲ့တရုတ်ကုန်တယ်တွေကအများကြီးတက်ပါတယ်တို့လည်း
ဟုတ်ကဲ့
ကျွန်တော်တို့ဈေးပူပေးတယ်လို့ကျွန်တော်တို့ကသူတို့ကဈေးပူပေးတယ်လို့
နောက်တစ်ခုကစောစောဆန်ကိစ္စကိုဆက်မေးခြင်းလို့ရှင်ဦးမင်းသိန်းရဲ့အဲ့တော့ဆန်ကအခုဦးမင်းသိန်းပြောသလိုပြီးခဲ့တဲ့ဘန္နာနှစ်တက်ဆိုင်အခုဒီဘန္နာနှစ်က90ရာခိုင်နှုန်းလောက်ကျသွားတယ်ဆိုတော့ဟိုတရားမဝင်ပို့နေရတာနေပြီးတော့နိုင်ငံညှိပြီးတော့တရားဝင်ပို့လို့ရတဲ့ပုံစံနဲ့ဟိုနိုင်ငံပေါ့နော် MOU ထိုးတာပဲဖြစ်ဖြစ်တရုတ်နဲ့မြန်မာအစိုးရကြားထဲမှာအဲ့လိုမျိုးတရားဝင်ဖြစ်အောင်လုပ်လို့ရနိုင်တဲ့နည်းလမ်းမရှိဘူးလားဗျာ
ကျွန်တော်တို့ဗမာပြည်ကကျွန်တော်တို့ဒီစီကပြည်နယ်ဆင့်နဲ့မပြီးခင်ဗျာကျွန်တော်ဂျူနယ်ပြည်နယ်ဆင့်နဲ့ကျွန်တော်တို့မြန်မာနိုင်ငံကျွန်တော်တို့ဖြူဝကူတာရောင်းဝယ်ယူဝင်ကြီးဆင့်နဲ့မပြီးဘူးဘူအစိုးရဆင့်ကဘူတရုတ်ပြည်ဘူအစိုးရခိုင်ထားတာဆိုတော့ကျွန်တော်တို့ဘူအစိုးရကတွားမရမယ်နံပါတ်1ကကြတော့ကျွန်တော်တို့အဲ့လိုတရားဝင်အမယူဖောက်ချုပ်ယူတွားမယ်ဆိုတော့ကျွန်တော်ခေါ်ဆောင်ရမယ်သူတို့အခေါ်ဆောင်မယ်ဘယ်လောက်ဆောင်ရမလဲ29ရာခိုင်နှုန်းဆောင်ရမယ်ဒီ29ခွန်ရာခိုင်နှုန်းဆောင်ရမယ်ကျွန်တော်တို့မကြိုက်တော့ဘူးဗျာဘလို့ကပို့လို့မရတော့ဒီတော့ကျွန်တော်တို့ကလည်း ဒီလိုပဲခုဒီတိုင်းမှာတရားမဝင်နေနဲ့ပဲတွားတာမှနည်းနည်းအဆင်ပြေလေးတယ်ဆိုပြီးတော့ကျွန်တော်တို့ကတွားတာပါ ဒီအစိုးရအနေနဲ့သူကဆန်လုံအပ်ချက်ရှိတယ်ဒါကြောင့်သူကလက်စစ်တစ်ဖက်ကိုမိတ်တစ်ဖက်ကိုပြင်လာတာဒီလိုအဲ့လိုပုံစံရှိပါဦးပါလား
အာဦးမင်းသိန်းတို့ကတော့ပိုတိမှာပေါ့လေရေရှည်မှာကြောက်နေနေဟိုဆိုးတထိတ်လေးဖြစ်ရတဲ့ဈေးကွက်မျိုးဖြစ်နေတာပေါ့နော်အခုကတော့
အဲဆိုရင်ဆိုးတထိတ်လေးဖြစ်တဲ့ဈေးကွက်မျိုးဖြစ်တဲ့သူကျွန်တော်တို့ပမာပြည်မှာထွက်တဲ့ကျွန်တော်ဆန်ရဲ့ရှင်းပြောရင်တော့ဆောက်ဆက်ရတဲ့လုံတော့ကျွန်တော်တို့ဘူးဖြေရနေတိကျပြူသွားတယ်အခုတို့တိကျမြန်မာနဲ့ကမဆာစည်းမကောင်းတဲ့ပြည်တွင်းမှာဆာစည်းတွေကြာပြည်တွင်းမှာဆာစည်းကြတဲ့တက္ကမားတွေကဆိုရင်ကျွန်တော်တို့ဘိုးစဘာဆိုင်တာဘာမှအရေးမရတဲ့ပြည်နဲ့အချိုးပေါ်တဲ့သဘောတော်ချီတဲ့ဆာစည်းကြပါတဲ့အတွက်အဲ့တော့ဒီဘူဇတိယုံနဲ့သာကိုယ်လေးလည်းကြောက်ကြပြီးတော့ကောင်းမှသာလားကျွန်တော်ပြည်ထဲမှာဆန်သေးတယ်ဆန်သေးတယ်မှာတယ်သမားတွေတဲ့သူတို့ဟိုဆိုင်ပြိုးစည်းတွေကားမိမယ်အဲ့လိုဖြစ်မှာအခုမှဆိုရင်တော့ကျွန်တော်ပြည်ထဲမှာဈေးကြောက်တယ်သမားတွေအစိုးရထိခိုက်ဆိုတော့လည်းသမားပေါ့ဗျာလည်းသမားတွေပုံပြီးထိခိုက်တာပါဘူးဖြစ်တာပါဘူ
းအမသိရင်နောက်တစ်ခုကအဲ့တော့ဒီဟာကိုအခုလက်ရှိအနေထားတဲ့နည်းနည်းလေးဟောပေါ့လည်းသမားတွေလည်းအဆင်ပြေအောင်ဦးမင်းသိန်းတို့လိုကြားရတဲ့ကုံတွေလည်းအဆင်ပြေအောင်ဟိုပို့ပြီးတော့ကောင်းတဲ့နီတခြားနီလန်ရောရှိနိုင်တဲ့ဒေးသလားဘယ်လိုမျိုးလုပ်ရင်ကောင်းနိုင်လဲဆိုရယ်နီလန်
ဦးမင်းသိန်းတို့ကျွန်တော်တို့ကုံကြီးတွေကကျွန်တော်တို့ဝိုင်းဝန်းကြီးတင်ကြတယ်ကျွန်တော်တို့စီပါကူသားရောင်းမယ်စီပါကူသားရောင်းမယ်ရတယ်ကျွန်တော်ဒီကလေးတော့ဗောလေဟိုငယ်ငယ်ကဘိုးဆိုးရောက်တင်ကြပြီးတော့ဟိုတစ်ဖက်နိုင်ငံတော့ကျွန်တော်တို့စူးစမ်းနေရပါဗျာစူးစမ်းနေရတနည်းကျော်ပါဘာမှပြိကောင်းတဲ့ဖော်မလာနိုင်လို့ဖြစ်တယ်သူကလေဟိုအဓိကတော့ကျွန်တော်တို့ဟိုသူကဒီလိုကနံပါတ်1တရားဝင်သွားမယ်ဆိုတရားဝင်ဝင်မယ်ဆိုရင်ဖာကွာလတီကိုသူတို့ကြည့်တယ်ဘာမှပြချင်းပြောရဲဖာကွာလတီသူတို့ကလည်းဖာကွာလတီကိုအပြစ်ပါမပေးနိုင်ဖြစ်နေတယ်ပြီးတော့ပေးနိုင်တယ်အပြစ်ပါမပေးနိုင်ကျွန်တော်တို့ကသွားတဲ့ဖာကွာလတီကစားငန်းနေဖြစ်နေတယ်သူကငန်းနေတော့စားတော့သူကစားတော့တာလည်းမဟုတ်လုပ်ငန်းတုံးတာလုပ်ငန်းတုံးရဲဆိုတာစာကြာတာလို့စာခောက်ဆွဲလို့စာမုတ်တွေလို့လုပ်တာပါဗျာစာမုတ်လုပ်ငန်းတွေမှာလုပ်တဲ့ဟာပဲတုံးတယ်မစားဘူးနိုင်ငံချင်းချင်းဝယ်မယ်ဆိုစားဖို့ဝယ်မယ်စားဖို့ဝယ်မယ်ဆိုကျွန်တော်တို့စာလုံးဝ quality မမီဘူးဖြစ်နေတယ်ဘယ်တစ်ချက်လဲပါလဲဘယ်လိုဖာကွာလတီမင်းရောကျွန်တော်ကဆက်ကြည့်အမဒါကောင်းမှုနဲ့ဆက်ကြည့်နေတဲ့ချိန်ဖို့ဆိုတာတပါးပြီးသားကောင်းတဲ့ဆက်တွေကလက်ရှိရတော့ရတယ်မြန်မာဆက်သားမရှိဘူးဒီချက်တွေတက်ပါတယ်ခင်ဗျကျွန်တော်မသေးသေးဘူးဆိုတာလေ
ဆန်ကုန်တဲ့ညအတင်ဆန်စပားလုံးကရှင်များအတင်နေစသဖြင့်ပေါ့လေ
ဟုတ်ကဲ့
ရှိနေတဲ့အတင်အဖွဲ့တွေကိုအစိုးရဘက်ကယင်းနည်းများမတည်မှုပေးမယ်ဆိုရင်အဲ့လိုမျိုးဆက်ကောင်းကောင်းတွေဖြစ်လာဖို့ဟိုပေါ့နိုင်ငံတကာကိုတင်ရောက်နိုင်တဲ့အည်သွေးမြင့်အည်သွေးဆန်ကျင်မီဖြစ်လာဖို့အတွက
်ကျွန်တော်တို့အဲ့ဒါကြောင့်လည်းအစိုးရကျွန်တော်တင်ရတယ်တစ်ပြည်လုံးနဲ့တင်ရတော့အစိုးရသားတွေကိုသူတို့ရှိမှလည်းကျွန်တော်တို့ဟိုလုံးလုံးတဲ့ပန္နဝေမရှိသေးမချရနိုင်ဖြစ်တယ်သူစဉ်းစားပေးတာမဲ့စူးစမ်းပေးတာမဲ့တောင်းတယ်ပြီးသွားတာလို့ရတယ
်အခွန်ကောက်တဲ့စကားဖွင့်လိုက်တဲ့အခက်ခဲတော့ရှိတယ်ပေါ့နော်ဒီတရုတ်မြန်မာနယ်စပ်မူဆယ်ဂိတ်ကုံသွေးလမ်းကြောင်းမှာတော့ဆိုတော့နောက်တစ်ခုတခြားကောဦးမင်းသိန်းမြင်မိတဲ့ဒီအော်တဘောအဲ့လိုမျိုးနီးတူပေါ့နော်တခြားဒီအခက်ဒါလေးကတော့ရှိနေတယ်ဒါလေးပါပြင်ပေးရင်တော့အဆင်ပြေမယ်ဆိုတော့မြင်မိတာတွေကတခြားဘာတွေများရှိသေးလဲဗျာ
ရှားပြီဆိုတော့လမ်းမဆက်သေးခင်ဗျာကျွန်တော်တို့မန္တလေးတဲ့မူဆယ်ကကျွန်တော်တို့မိုင်180နာမရှိတယ်မနေ့180နာမည်ရှိတယ်ကျွန်တော်တို့ဗမာပြည်မှာလေဇာကုံတွေစကားနဲ့မှာကျွန်တော်105မိုင်ဦးဆက်105မိုင်လေဇာကုံတွေစကားအကြီးဆုံးပဲထုတ်ကုန်ပြေကုန်အများဆုံးပဲကားတွေကတနေ့ကိုအတက်အစီ3000ကျော်ရှိတယ်ကားစီး3000ကျော်ဒါပေမဲ့ဒီလားလား900လားဆက်နေတယ်ဘယ်လိုမှမရဘူးကျွန်တော်တို့အချားဘောပေါ့ဒီအချားဘောနာမည်ပြောင်းလိုက်ဆိုတော့ဘာလဲမသိပါဘူးနာမည်ပြောင်းတော့ပြောင်းလိုက်အချားဘောတော့မဟုတ်တော့ဘူးအချားဘောကုန်ပြီရမယ်အဲ့ကုံကလေးက900လားပဲ BOD ဆက်နေတယ်ဆိုရင်ကျွန်တော်တို့ကားစီး1000ကျော်လို့ရှိရင်400လားလုပ်ပြီးရမယ်တော်ကျွန်တော်တို့အချောက်ဘက်ကလည်းဒီလမ်းတော့ကောင်းတယ်မှာပေါ်ရည်ဘီယူရီစနစ်တားကြီးကတော့လမ်းတော့နဲ့တော့လမ်းမှာကားပိတ်စုမှုတွေတားဖြစ်တယ်အဲ့ဒါတော့အမတားမှကျွန်တော်တို့ကုံသွေးကြီးတော့အမတားမှဖြစ်ခဲ့တဲ့ကိစ္စပြောကြားပြပါပါခင်ဗျာ
ပြည်ထောင်မြန်မာနေဆက်လက်ရှိကုံသွေးကြီးအခြေအနေတွေပေါ်ဆွေးနွေးထားတဲ့အကြောင်းတွေကိုစီးပွားရေးကဏ္ဍကနေကိုဇော်ဝင်းလိုင်တင်ပြခဲ့တာပါမနက်ဖြန်အင်္ဂါည VOA တိုင်းရိုက်လေလိုင်းအစီအစဉ်မှာဗားဒီဆွေးနွေးကြမှာပါလေ
တော်ရရှင်များရှင်1962ခုနှစ်နောက်ပိုင်းတပါတီအာဏာရှင်နဲ့ဆက်အာဏာရှင်ဆန့်ကျင်လှုပ်ရှားမှုအသီးသီးမှာပါဝင်ခဲ့ကြသူတွေစုပေါင်းပြီးနိုင်ငံရေးပါတီအသစ်တစ်ခုထူထောင်ဖို့လှုပ်ဆောင်နေကြပါတယ်ပြည်သူလူထုအကျိုးစီးပွားကိုခြေခံတဲ့ရှေ့ရှုတဲ့နိုင်ငံရေးပါတီတရက်ပေါ်ထွန်းရေးဆိုပြီးလက်ရှိလှုပ်ဆောင်နေတဲ့အထက်မှာပါဝင်သူတွေကပြောထားပါဗျ2020ပြည့်နှစ်ရွေးကောက်ပွဲမှာလက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့ရှေ့နေပြည်သားနိုင်ငံရေးပါတီတွေအပြင်အခုလိုနောက်ထပ်ပါတီသေးတစ်ခုထူထောင်ပြီးဝင်ရောက်ရှင်ပြိုင်မဲ့အပေါ် VOA သောရရှင်တွေဘလို့မြင်ကြပါသလဲအခုနိုင်ငံရေးပါတီတွေထူထောင်ဖို့လုံနေချားသူတွေကိုဘယ်လိုမျိုးအကြံပေးဝေဖန်သဘောထားမှတ်ချက်ပေးလိုပါသလဲအခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားပေးပါ
ကိုဆွေးနွေးချင်တာတွေကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က1239238999လေး email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
နောက်ထပ်အင်္ဂါည VOE တိုင်းရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးနိုင်ဖို့တယ်လီဖုန်းနံပါတ်တွေကိုအချိန်မီပေးပို့နိုင်ပါတယ်ခင်ဗျာအခုတော့ဘလော့ဂါရီပြောသမျှအစီအစဉ်လဲရောက်လာပါပြီစပိန်နိုင်ငံဘာစီလိုနာမြို့မှာလုပ်ခဲ့တဲ့ကမ္ဘာအကြီးဆုံးမိုဘိုင်းအင်တာနက်ဆက်သွယ်ရေးဤပညာဆိုင်ရာပြပွဲကြီးကိုတာရောက်လည်လာခဲ့တဲ့မြန်မာ ICT လုပ်ငန်းရှင်တယောက်ရဲ့အတွေ့အကြုံတွေနဲ့သူပြောပြတဲ့မြန်မာနိုင်ငံအတွက်အကျိုးရှိနိုင်မဲ့ဤပညာတွေအကြောင်းပထမပိုင်းကိုမဆုမြတ်မွန်ကဘလော့ဂါရီပြောသမျှအစီအစဉ်မှာပြင်ပြထားပါရခင်ဗျာ
တကမ္ဘာလုံးက mobile internet ဆက်သွယ်ရေးနည်းပညာလုပ်ငန်းလုပ်နေကြသူတွေစုံကြတဲ့ကမ္ဘာအကြီးဆုံးပြပွဲကြီးကိုစပိန်နိုင်ငံဘာစီလိုနာမြို့မှာ February 29ရက်နေ့ကနေမတ်လ2ရက်နေ့အထိကျင်းပခဲ့ပါတယ် mobile internet ဆက်သွယ်ရေးနဲ့ပတ်သက်လို့ရှေ့ပြေးတည်ထွင်မှုတွေကိုမိတ်ဆက်ပွဲထုတ်ကြတဲ့ပြပွဲကြီးဖြစ်ပါတယ်ဒီပြပွဲကြီးစီကိုမြန်မာနိုင်ငံမှာ call center တွေအပါအဝင် ICT လုပ်ငန်းတွေကိုလုပ်နေတဲ့ Blue Ocean Operating Management ရဲ့ဥက္ကဋ္ဌလည်းဖြစ်အမှုဆောင်အရာရှိချုပ်လည်းဖြစ်တဲ့ကိုထွန်းထွန်းနိုင်သွားရောက်လေ့လာခဲ့ပါတယ်နိုင်ငံဆောင်က mobile internet ဆက်သွယ်ရေးနည်းပညာတွေကိုလေ့လာရတဲ့အတွေ့အကြုံနဲ့ပတ်သက်လို့ကိုထွန်းထွန်းနိုင်ကိုစပြီးတော့မေးကြည့်ပါတယ
်ဒီ Mobile World Congress ကတော့ကျွန်တော်တို့ဒီ mobile လောကမှာတော့သူကဟုတ်ကဲ့ပါမမအကြီးဆုံးပွဲကြီးပေါ့နော်လူကတနေ့တနေ့ကိုတိမ့်တဲ့ချီလာကြတယ်ခင်ဗျကဘာရဲ့ကနောက်နိုင်ငံနိုင်ငံမှာရှိတဲ့ mobile company အကြီးကြီးတွေများလာကြတယ်ပေါ့နော်ဆိုတော့ကျွန်တော်ကဒါနှစ်နှစ်မြောက်ပါခင်ဗျနှစ်နှစ်မြောက်ကိုကျွန်တော်ကဟို participate အနေနဲ့ပဲပွဲကြီးတဲ့လူအနေနဲ့ပဲတက်တာဖြစ်ပါတယ်ဒီနှစ်ကလည်းပွဲကြီးတဲ့လူအနေနဲ့ပဲတက်တာဖြစ်ပါတယ်ခင်ဗျအဓိကတော့သူက latest trend နေပေါ့နော်အဓိကကျွန်တော်မြန်မာနိုင်ငံအနေနဲ့ဒီလိုပွဲမျိုးတွေတက်ခြင်းအပြင်ဒီကဘာပေါ်မှာဖြစ်တဲ့ latest trend တွေကိုဟိုသိရတယ်ပေါ့မနစ်ကဆိုရင်ဟိုဘာပြောလဲဆိုတော့ဒီမဆူကဘတ်တို့ဟာအစဟိုဗီဒီယိုပေါ့ဆိုတော့အရင်တုန်းကဆိုရင်ဟိုအရင်တုန်းကဆိုကျွန်တော်တို့ mobile kit မှာ voice ကဖြစ်လာတယ်ပြီးလို့ရှိရင် second generation နဲ့ကျွန်တော်တို့ messaging တွေဖြစ်လာတယ်နောက်အခုက third generation မှာကလူတွေကဖုန်းလည်းမပြောတော့ဘူးအသံလည်းမပြောတော့ message လည်းမပို့တော့ဘူးဗီဒီယိုတွေပဲပို့လာကြတယ်ပေါ့ဆိုတော့အဲ့ဒီသူပြောပြီးတဲ့နောက်ပိုင်းမှာပါလဲဆိုတော့ Facebook ကဟို Facebook Live ဆိုပြီးတော့ထွက်လာတယ်အဲ့လိုဟာမျိုးတွေပေါ့နောက်တစ်ခုက VR ဆိုတာမနှစ်ကမှအဲ့ VR ဆိုတဲ့ဟာကိုတော်တော်များများတွေလှုပ်လာကြတယ်ပေါ့ဆိုတော့အခုဒီနှစ်မှာတော်တော်များများပူးတွေကိုကြီးနိုင်လို့ရှိရင်အကုန်လုံးကဒီ virtual reality နဲ့အိမ်မျက်မှန်ကြီးတက်ပြီးတော့ဟိုလှုပ်နေကြတာတွေပဲပေါ့နော်ဆိုတော့ဒီ trend ကိုသိလာတယ်နောက်တစ်ခုကတော့မနှစ်ကရောဒီနှစ်မှာသူကပါလဲဆိုတော့ဒီ IoT ကိုတော်တော်များများဦးစားပေးလာကြပြီဆိုတော့ Internet of Things ပေါ့ Internet of Things ကတော့ကျွန်တော်တို့ကအရင်တုန်းကတော့ဒီ mobile တစ်ခုတည်းကိုပဲကိုစားပြုကြတာအခုကဒီ mobile ရော internet ကိုအကုန်လုံးကသူက industry အကုန်လုံးမှာဟိုပါဝင်သွားပြီပေါ့ဥပမာဒီနှစ်ဆိုလို့ရှိရင် BMW တို့မှာ CD တို့ Range Rover တို့မှာပါတယ်ကားကုမ္ပဏီတော်တော်များများ 4-5 ခုလောက်ကသူတို့ကားတွေမှာ mobile စနစ်တွေဘယ်လိုတက်တာ internet တွေစနစ်တွေဘယ်လိုတက်ထားတယ်ဆိုတဲ့ဟာတွေရောပါလာပြီနောက်တစ်ခုကတော့အခုအထူးဂရုပြုပြီးသူတို့လုပ်နေကြတာတော့ပါလဲဆိုတော့ဟို artificial intelligence ပေါ့ artificial intelligence ကတော့အခုဆက်ရုပ်တွေဖြစ်လာတယ် robot တွေဖြစ်လာတယ်အခုကျွန်တော်တို့လို industry များဆို call center လို့ဟာမျိုးဆိုလူတွေကမပြန်တော့ဘဲနဲ့ဒီ machine တွေကပဲဟိုဟိုလူတွေနဲ့ဆက်သွယ်တာတွေဟာတွေဖြစ်လာတယ်ပေါ့နော်ဆိုတော့အဲ့ဒါတွေကတော့ trend အသစ်တစ်ခုအနေနဲ့တနေ့ပြီးတနေ့ပိုတိုးတက်လာပါတယ်ခင်ဗျာဟာ
ဒီညီလာခံကြီးကဒီပွဲကြီးက mobile internet ဆက်သွယ်ရေးနဲ့ပတ်သက်ပြီးတော့မှ hardware ထုတ်တဲ့လူတွေရောเนาะဒီအထူးသဖြင့်ဒီ mobile လက်ကင်ဖုန်းတို့တခြား internet ကိုအခြေခံသုံးတဲ့ပစ္စည်းထုတ်တဲ့သူတွေနောက်ဒီ software ဖန်တီးတဲ့သူတွေသူတို့ထွက်မဲ့ဒီအသစ်ပစ္စည်းတွေကိုမိတ်ဆက်ဆင်တင်ပြီးတော့ပွဲထုတ်တဲ့ပွဲဖြစ်တဲ့ခါကျတော့အဲ့ဒီကနေပြီးတော့ဒီမြန်မာနိုင်ငံအတွက်အသုံးဝင်မဲ့ဘလို့ hardware software တွေရောတွေးကြရပါလဲရှင
်ဟုတ်ကဲ့အဓိကတော့ဒီမြန်မာနိုင်ငံအတွက်ဒီဓာတ်ရိုက်အသုံးမဝင်တော့မှကျွန်တော်တို့ကပါလဲဆိုတော့ knowledge တစ်ခုအနေနဲ့ရပါတယ်တချို့ဟာတွေဆိုလို့ရှိရင်ကျွန်တော်တို့ဒီဥပမာထားပါတော့ကျွန်တော်မနေ့ကပဲအဲ့ဒီမှာ conference တစ်ခုတက်ခဲ့တာပေါ့အဲ့ဒါတော့ပါလဲဆိုတော့ဒီ mobile health ဆို mobile agriculture လို့ပေါ့နော်အဲ့ဒါဆိုရင်မြန်မာနိုင်ငံနဲ့ဓာတ်ရိုက်တင့်တော်တဲ့ဟာတွေပေါ့ဆိုတော့ဟိုဒီပွဲကိုအဓိက organize လုပ်တာ GSMA ဟိုအဖွဲ့ကလုပ်တာပေါ့ ဆိုတော့ GSM ရဲ့အဖွဲ့ကပြုလုပ်တဲ့အခါကျတော့သူတို့ကဒီချမ်းသာတဲ့နိုင်ငံတွေစီရဲ့အိတ်တွေကိုယူပြီးတော့ဆင်းရဲတဲ့နိုင်ငံတွေမှာသူကဒီမိုဘိုင်းနဲ့ပတ်သက်တဲ့လူသားအကျိုးပြုလုပ်ငန်းတွေကိုလုပ်တယ်ခင်ဗျ။ဥပမာဘင်္ဂလားဒေ့ရှ်တို့အာဖရိကတို့မှာသူတို့ကဘာတွေလုပ်လဲဆိုတော့ဒီမိုဘိုင်းပေါ်ကနေပြီးတော့ဒီကျန်းမာရေးဆောင်ရှောက်မှုဝန်ဆောင်မှုတွေဘယ်လိုလုပ်လဲ education နဲ့ပတ်သက်တာတွေဘယ်လိုလုပ်လဲနောက်တစ်ခါဒီကျွန်တော်တို့ agriculture နဲ့ပတ်သက်တာဘယ်လိုလုပ်လဲပေါ့ဆိုတော့အဲ့ဒီနှစ်ခုကတော့ကျွန်တော်အနေနဲ့ဒီနှစ်အတွက်မှာကျွန်တော်အနေနဲ့ဟိုအိမ်ပြန်ယူလာစရာအိမ်ပြန်ယူလို့ရတဲ့ဟိုဟာပေါ့ take away တစ်ခုဖြစ်ပါတယ်ဘာလို့ဆိုတော့ကျွန်တော်တို့မြန်မာနိုင်ငံကအဓိကတော့လယ်သမားတွေနဲ့ဟိုဟာဖြစ်တယ်နောက်တစ်ခါလယ်သမားတွေကဟိုတော်တော်များများဟိုနီးပညာနဲ့ကင်းဝေးနေသေးတယ်ပေါ့နော်ဆိုတော့ကျွန်တော်ကြည့်ကြည့်တဲ့အခါကျမှသူတို့ကနီးပညာအသစ်အဆန်းလည်းပါမဟုတ်ဘူးရိုးရိုးဟိုစမတ်ဖုန်းတော့မဟုတ်ရိုးဖုန်းရှိုံနဲ့သုံးလို့ရတဲ့ဟာမျိုးတွေဟိုသူတို့လုပ်ပေးတယ်ပေါ့နော်တခြားနိုင်ငံမှာဥပမာအာဖရိကမှာလုပ်တဲ့ဟာဘင်္ဂလားဒေ့ရှ်မှာလုပ်တဲ့ဟာဆိုရင်ကျွန်တော်တို့ ਨੇ တော်တော်လေးကိုနီးစပ်တယ်ခင်ဗျအဲ့လိုဟာမျိုးတွေဆိုရင် direct ကျွန်တော်တို့ကအသုံးချလို့ရတယ်သူတို့စီကလည်းအကူအညီတွေနီးပညာအကူအညီတွေကျွန်တော်တို့တောင်းလို့ရတယ်ခင်ဗျဟာ
အဲ့ခုစသွားပြောသလိုပေါ့နော်သူတို့စီကနေပြီးတော့ဟိုရနိုင်တဲ့နည်းပညာတွေနဲ့ပမာပြမလက်တွေ့လှုပ်ဖို့အတွက်ကရောတကယ်ကိုကတော့လှုပ်ချင်တဲ့ဆန္ဒရှိရပေါ့လေတကယ်တမ်းလက်တွေ့လှုပ်နိုင်မှုအတွက်ကဘယ်လောက်ဟိုလွယ်ကူနိုင်မယ်လို့ထင်ပါလဲရှင
်ဟိုအကူကတော့လေပြီးခဲ့တဲ့၄-၅နှစ်ကစာရင်တော်တော်လွယ်သွားပြီခင်ဗျပြီးခဲ့တဲ့၄-၅နှစ်လောက်ကကျွန်တော်တို့စိတ်ကူးရှိတယ်အိုင်ဒီယာရှိတယ်ဘယ်လိုပြောမလဲနိုင်ငံခြားအကူအညီမဲ့လူရှိရင်တော့မှအစိုးရဘိုင်းဆိုင်ရာကောနောက်တစ်ခုကကျွန်တော်တို့ infra ဘိုင်းဆိုင်ရာပေါ့နော်ကျွန်တော်တို့ဒီအခြေခံအဆောက်အုံတွေ ready မရှိသေးတာနဲ့လုပ်လို့မရဘူးခင်ဗျအခုနံပါတ်1ကတော့ကျွန်တော်တို့ကဒီမမပြည်မှာ mobile operator 3ယောက်ကဟိုအပြိုင်ဆိုင်ဖြစ်လာတဲ့အတွက်ကြောင့် mobile phone တော်တော်များများဒီဟို coverage ကတော်တော်များများမကျန်တော်တော်များများရောက်သွားတယ်ပေါ့နော်အဲ့ဒါတစ်ချက်ပေါ့နော်နောက်ဒုတိယတစ်ချက်ကတော့ဒီ mobile phone ရောက်တဲ့အပြင်ကိုတော့အလူလေးရပါ mobile ပေါ်ကနေ internet သုံးလို့ရတဲ့အဆင့်ကြီးရှိလာပြီပေါ့ဆိုအဲ့ဒါကြတော့ကျွန်တော်တို့ကဘာမဆိုကျွန်တော်တို့အနေနဲ့ဒီ mobile internet ပေါ်မှာ application ပေါ့သူတို့အတွက်လေသမားတွေဖြစ်ဖြစ်ဒီတောင်သူလေသမားတွေဖြစ်ဖြစ်အလုပ်သမားတွေဖြစ်ဖြစ်ကျောင်းသားတွေဖြစ်ဖြစ်သူတို့အတွက်အသုံးဝင်တဲ့ application ကိုကျွန်တော်တို့ကဒီပေါ်ကနေတင်ပေးလိုက်ရုံပဲဗျနောက်တစ်ခုကတော့ regulator ဖက်ကလည်းအရင်တော့ဆိုလို့ရှိရင်ဒါတွေကဟာအစိုးရကိုတင်လုပ်ခွင့်မရှိဘူးဘာမရှိဘူးဟိုအစိုးရကွန်မြူမာလုပ်ရမယ်ဆိုတဲ့ဟာမျိုးတွေကလည်းအခုကျွန်တော်တို့ကဆက်သွယ်ရေး license ဟို license ကကုမ္ပဏီအကြီးတွေကိုပေးသလိုကုမ္ပဏီအသေးသေးတွေကိုလည်း license တွေချပေးတယ်ခင်ဗျအဲ့ license ရှောက်ပြီးတော့သူ့ဘာသူတရားဝင်လုပ်မယ်ဆိုရင်ကြိုက်တဲ့ဟာလုပ်လို့ရသွားပါပြီခင်ဗျဟာ
စပိန်နိုင်ငံဘာစီလိုနာမြို့မှာလုပ်ခဲ့တဲ့ကမ္ဘာအကြီးဆုံး mobile internet ဆက်သွယ်ရေးနည်းပညာဆိုင်ရာပြပွဲကြီးဖြစ်တဲ့ Mobile World Congress ကိုတက်ရောက်ခဲ့တဲ့ Blue Ocean Operating Management ရဲ့ဥက္ကဋ္ဌလည်းဖြစ်အမှုဆောင်အရာရှိချုပ်လည်းဖြစ်တဲ့ကိုထွန်းထွန်းနိုင်ဖြစ်ပါတယ်ရှင်းတပတ်ကြရေးဒီညီလာခံကရတဲ့အတွေ့အကြုံတွေမြန်မာနိုင်ငံမှာပြန်အသုံးချနိုင်မဲ့နည်းပညာတွေအကြောင်းကိုဆက်ပြီးတော့နားဆင်ရမှာဖြစ်ပါတယ်ရှင်
ပါစမြမွန်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ပြီးအခုတခါတော့တက်တဲ့အောင်သတင်းလွှာတွေကိုနားဆင်ရမှာဖြစ်ပါတယ်။မအေးတန်တာကျော်ကအစီအစဉ်တင်ဆက်ထားတာပ
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့ရောင်သတင်းလောက်မှာတော့အမေရိကန်ပြည်အောင်စုနယူးယောက်မြို့မှာကျင်းပခဲ့တဲ့နယူးယောက်ဖက်ရှင်သတင်းပတ်ပြီးတော့အော်စကာဆုချီးမြှင့်ပွဲမှာအကောင်းဆုံးဇာတ်ကားအဆုကိုမှာရင်းပြော်ကျင်းညာခဲ့တာအတွက်ဘယ်သူမှတာဝန်ရှိပါလဲဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းထုတ်ထွက်တာတွေကိုပြောပြပေးသွားပါမယ်ဒီကရအော်စကာဆုချီးမြှင့်ပွဲမှာအကောင်းဆုံးဇာတ်ကားအဆုရရှိတာကိုကျင်းညာရမှာမှာရင်းပြော်ကျင်းညာမှုဖြစ်စေခဲ့တဲ့ PWC ကုမ္ပဏီကစင်းစင်းနှစ်ယောက်ကိုနောက်ထပ် Oscar ဆုချီးမြှင့်ပွဲတွေအတွက်မငားရဲတော့ဘူးလို့ Academy ဆုချီးမြှင့်ပွဲကျင်းပသူတွေကပြီးခဲ့တဲ့သတင်းပတ်မှာပဲပြောကြားသွားခဲ့ပါတယ်။ PWC ရဲ့စင်းငါရဲ့နှစ်ယောက်ကအကောင်းဆုံးဇာတ်ကားဆုရရှိတဲ့ဇာတ်ကား Moonlight ဖြစ်ရမှာကိုလာလာလန်းရုပ်ရှင်ကအဆုရရှိပါတယ်ဆိုပြီးမှာရင်ပြောဆုကျင်ညာဆိုင်ကိုပေးခဲ့မိတာဖြစ်ပါတယ်။Oscar အနေနဲ့ PWC ကုမ္ပဏီနဲ့တော့ရှေ့ချောင်လက်တွဲအလုပ်လုပ်မလို့ဆိုတာမပြောသေးပါဘူး။PWC ဟာ1983ခုနှစ်ခရဲကအော်စကာဆုချီးမြှင့်ပွဲလုပ်ငန်းစဉ်အတွက်အလုပ်လုပ်ကင်ပေးခဲ့ရတာဖြစ်ပါတယ်။ဒီတစ်ခါမှာရွေးမှုကတော့အတော်ကိုကြီးမားသွားခဲ့တာပါ။အကောင်းဆုံးဇာတ်ကားဆုကိုလာလာလန်းရုပ်ရှင်ကရရှိလို့ကြေညာခဲ့ပြီးတဲ့နောက်လာလာလန်းရုပ်ရှင်အဖွဲ့သားတွေအားလုံးစစ်မော်တက်ဆုလက်ခံခဲ့ကြသလိုသူတို့တွေကျေးဇူးတင်စကားလည်းပြောနေတဲ့အချိန်ကြတော့မှဒီဇာတ်ကားကအကောင်းဆုံးဇာတ်ကားဆုရရှိတာမဟုတ်ဘူးဆိုတာပြန်သိတာဖြစ်ပါတယ်ရှင်။
February 22nd ရက်နေ့မှာကျင်းပတဲ့ Milan Fashion သတင်းပတ်မှာတော့ Gucci အဝတ်ထည်တွေကလကနောက်ွယ်ကနေ Fashion ရှောက်လမ်းပေါ်ကိုထွက်လာခဲ့တော့ရွှေပွဲလာပြီးတဲ့တွေအားလုံးရင်သက်ရှုမောဖြစ်သွားခဲ့ရပါတယ်။ Gucci ရဲ့ net တွေဝါရီဖန်ဆင်းတဲ့ပန်းစံကိုစိတ်ကူးယဉ်ပြီးတော့ဖန်တီးထားတဲ့ design တွေ Fade တဲ့စိတ်ကတော့1990ပြည့်လွန်က Rock Guitar ကိုပျော်ဝင်နှစ်သက်တဲ့အမျိုးသမီးတွေရဲ့ဝတ်စားစီရင်မှု design တွေနဲ့ model တွေက2019-2018စောင်းနဲ့စောင်းရစီ fashion အင်ဂျီတွေကို fashion ပြည်လက်မှာဝတ်ဆင်လျှောက်ပြခဲ့ပါတယ်။ပြည်သက်အကောင်စားအဝတ်ထည် fashion company Kerry ရဲ့ကုန်မတ်တစိုက်ဖြစ်တဲ့ Gucci ကသူ့ရဲ့အဝတ်ထည် design တွေမှာပန်းဝင်ပန်းမှန်တွေ၊လက်ပြပိုးမွှားတွေ၊တရိတ်ဆန်အကောင်ပလောင်တွေ၊သင်္ကေတအမှတ်သားတွေနဲ့ design အစဉ်ပြီးတော့တကယ်ကိုထက်ထက်ဝဝတောက်တောက်ပပဖြစ်အောင်လို့ဖန်တီးပြသခဲ့ပါတယ်။သူရဲ့ fashion ရှောက်လမ်းကိုတော့မှငွေရောင် pyramid တွေဝန်းရံထားပြီးတော့ဖန်သားနဲ့ပြုတ်လုထားတာပါ2015ဇန်နဝါရီတည်းက Gucci ရဲ့ဖန်တီးမှုဒါရိုက်တာတာဝန်ယူထားတဲ့ Alessandro Michel ကတော့ IKEA ပညာရှင်ဖန်တီးထားတဲ့ပန်းစံတကယ့်ကိုမျှော်ဝင်စားဖန်တီးရဲ့ပန်းစံတစ်ခုကိုစိတ်ကူးယဉ်ပြီးသူ့ရဲ့ဝတ်စုံတွေကိုဖန်တီးထားတာပါပထမအဦးဆုံးထွက်လာတဲ့ model ကတော့ Shiro Sen နဲ့ Cotton Skirt နဲ့အဖြူနဲ့အမဲအနှွေးတဲ့ပါကိုအင်ဂျင်အနေရောပလဲပတီးတို့နဲ့ခန္ဓာဝင်ဆန်ဆန်ဝတ်ပြထားပါတယ်အဲ့နောက်မှာတော့ဒီဇိုင်းကချစ်ချင်းပြောင်းသွားပြီးတော့ပသိမ့်ချီတွေစောင်းလေးတွေကင်လာတဲ့ model တွေလက်လက်ဖြာပေါင်းချက်ပေါင်းမီတွေရှေ့လျားပြီးတော့အတွန့်ထက်တွေအများကြီးပါတဲ့ပန်းမွေဒီဇိုင်းဝတ်စုံတွေတချို့ကြတော့လဲခေါင်းထိပ်မှာပေါ်ဝါချုံပြီးတော့ထွက်လာကြတာပါအီတလီအကောင်စား fashion design dot ရဲ့အခွဲ fair fashion design ကတော့1990ပြည့်လွန်ကယောက်ျားဆန်တဲ့ဒီဇိုင်းတွေဖန်တီးထားတာတွေ့ရပါတယ် Scotland ကွက်ဝေလာမင်းသားကွက်အန်ဂိုရာရုံမွေးကက်ရှမီးယားစိမ်မွေးတို့ကိုအမဲရောင်မီးခိုးရောင်အဖြူရောင်တို့မှမှအဝါနဲ့နီညိုကိုခက်ကြဲကြဲထည့်သုံးထားပါသည်။ဒီအဝတ်ထည်တွေကိုဖန်တီးခဲ့တဲ့ဒီဇိုင်နာက1990ပြည့်လွန်ကာလပြင်းထန်တဲ့အီတလီဖက်ရှင်ကိုပြန်ခန်းစားပြီးတော့ဖန်တီးထားတာဖြစ်တယ်လို့2010ကတည်းကဒီဖက်ရှင်ဒီဇိုင်းနှစ်ခုလုံးရဲ့ဖန်တီးမှုဒါရိုက်တာဖြစ်တဲ့တာဝန်ယူထားတဲ့တိုမာဆိုအကွီလာနီကပြောပါလိမ့်ရှင်။ I gotta tell you something.သတင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh yeah my own yeah.
မေဒနာကျော်ရဲ့တက်တန်အောင်သတင်းလှတွေပဲဖြစ်ပါတယ်။အခုတော့သူယုံကြည်ရာအစီအစဉ်တင်ဆက်ဖို့အလှည့်ရောက်ပါပြီ။အခုဒီဘက်မှာတော့ Washington DC မြို့ကလူဝင်မှုကြီးကြပ်ရေးအစီအစဉ်ဆိုင်ရာအကြံပေးသူအဖြစ်လုတ်ကင်နေတဲ့ဒေါ်ခိုင်ကြော့ကြော့ဆင်ရဲ့အမြင်တွေကိုနားဆင်ရမှာဖြစ်ပါတယ်။မမိုးဖြူကအစီအစဉ်တင်ဆက်တာပါ။
ဒီနေ့ကိုကြံ့ခိုင်ပြီးတုံ့ပြန်နိုင်သောစွမ်းရည်အင်္ဂလိပ်လိုဆိုရင်တော့ resiliency လို့ခေါ်တဲ့တတိဟာဘဝမှာအင်မတန်မှအရေးကြီးတယ်လို့ကျွန်မယုံကြည်ပါတယ်။ဘဝမှာအောင်မြင်မှုတွေကိုတွေ့ရမယ်၊တာရှုံးမှုတွေကိုတွေ့ရမယ်။ယာရုတက်တယ်၊ယာရုကြတယ်၊စီးပွားတက်တယ်၊စီးပွားကြတယ်၊ချစ်တော်သူနဲ့ရှင်ကွဲကွဲရတယ်၊ချစ်တော်သူနဲ့တေကွဲကွဲရတယ်၊ဆံမွေးပွဲကြတယ်၊ဆံမွေးပွဲအောင်တယ်။ဒါတွေအကုန်လုံးဟာလောကရန်တရားတွေပါ။လောကရန်တရားတွေနဲ့ရင်ဆိုင်ရတဲ့အခါမှာဘလို့ပြန်လည်ပြီးတုံ့ပြန်ကြမလို့ရာဘာကွင်းလေးလိုနိုင်လွန်အင်ကြီးသားလေးလိုဆွဲဆောင်လိုက်လို့လည်းမကျေသွားဘူးလုံးချေပြီးချေမွားလိုက်လို့လည်းမကျင်းသွားဘူးငကိုပုံမှန်အတိုင်းပြန်လည်ပြီးယက်တီနိုင်တဲ့အင်အားယက်တီနိုင်တဲ့တတ္တိဟာဘဝရဲ့ယက်တီမှုအတွက်အင်မတန်မှအရေးကြီးပါတယ်ကျမတို့ရင်းနှီးပြီးသားဖြစ်တဲ့ဗီရာလန်ဆိုတဲ့တခြင်းလေးရလို့ပါပဲ။လှိုင်းတက်လို့ပဲဖြစ်ဖြစ်လှိုင်းကျလို့ပဲဖြစ်ဖြစ်မက်ဗီရာလေးဟာမမြုပ်သွားပါဘူး။ဘဲအုပ်ကဝင်အကန့်လို့ပဲဖြစ်ဖြစ်အုံးလက်ကဆောင့်လို့ပဲဖြစ်ဖြစ်တခြင်းရဲ့အဆုံးမှလို့ပါပဲ။အရက်အကန့်ခံပြီးတော့မှဒီလောကရန်တွေကိုခံနေရပေမဲ့မက်ဗီရာဟာပန်းပန်လျက်ပါပဲ။ဒီလိုပန်းပန်လျက်ပါပဲဆိုတဲ့အနေအထားရအောင်လောကကြီးမှာဘယ်လိုတုံ့ပြန်မလဲ။ဘလို့ယက်တည်မလဲဒီလိုယက်တည်နိုင်တဲ့အင်အားယက်တည်နိုင်တဲ့တုံ့ပြန်နိုင်တဲ့စွမ်းရည်ဟာလူတိုင်းမှာမွေးရဲနဲ့ပါလာတာပါဥပမာလေးတစ်ခုကျွန်မပေးပြစေ
ကျွန်မယင်းနေရဲ့မိတ်ဆွေနှစ်ယောက်ထဲမှာနှစ်ယောက်စလုံးသူတို့ရဲ့ကလေးတွေကအကန့်အချောင်းမလှစွာနဲ့ပဲငငယ်ရွယ်နဲ့တင်းပါသွားပါတယ်ပထမမိတ်ဆွေကတော့ဒီတင်းပါသွားတဲ့အဥ္စာကိုခံနိုင်ရမရှိပဲနဲ့မအိမ်နိုင်မစားနိုင်ကျွန်မရေးလဲမကြည့်နိုင်ဖြစ်ပြီးတော့မှစိတ်စားဝေဒနာတွေလို့ဖြစ်ပြီးတော့မှအခုဆိုရင်လူမှလုံးလုံးဖြစ်နေပါပြီဒုတိယမိတ်ဆွေကတော့ဇီဝဒါနလုပ်တဲ့အနေနဲ့အခမဲ့ဈေးကန်းနေမှာညနေပိုင်းမှာဈေးကန်းထိုင်ပေးတယ်မိဘမဲ့ကလေးဌာနတွေကိုတွားပြီးတော့မှအာရင်အားသလိုဈေးခုပေးတယ်ပညာမသင်နိုင်တဲ့ကလေးတွေတွေ့တယ်ဆိုရင်ပညာဒါနပေးတယ်စသည်ဖြင့်တူညီတဲ့အခြေအနေတစ်ခုကိုနှစ်ယောက်စလုံးရကြပေမယ့်ဒီအခြေအနေကိုတုံ့ပြန်မှုဘုံတုံ့ပြန်မှုခြင်းကမတူပါဘူးကျမကတော့ကြာရှုံးမှုရင်ဆိုင်ရတဲ့အခါမှာအင်းငယ်စေတဲ့အတွေ့တွေစိတ်အားရော့စေတဲ့အတွေ့တွေကိုဖျောက်ဖြစ်ပြီးတော့မှမိမိရည်မှန်းထားတဲ့ယုံကြည်ထားတဲ့ပန်းနိုင်ကိုပြန်ပြီးတော့မှတည်ဆောက်ပါတယ်တည်ဆောက်ထားတဲ့အတိုင်းလဲရှောက်နှမ်းနိုင်အောင်အမြဲတမ်းကြိုးစားပါတယ်တခါတလေဝင်လာတဲ့စိတ်ခံစားမှုတွေအားငယ်စိတ်တွေကိုတော့ပြန်ပြီးတော့မှတွန်းလှန်နိုင်ရပါတယ်အောင်မြင်မှုနဲ့တွေ့တဲ့အခါမှာတော့တာယာမှုနောက်ကိုမလိုက်ဖဲနဲ့မိမိယုံကြည်ရဲ့ကျပန်းနိုင်ကိုရောက်ပြီလားဆိုပြီးပြန်ဆန်းစစ်ပါတယ်မရောက်သေးရင်ဆက်လျှောက်လှမ်းမယ်ရောက်ပြီဆိုရင်တော့ဒီနဲ့မြန်မာနဲ့ပန်းနိုင်တစ်ခုကိုထပ်ပြီးတော့မှတိဆောက်ပါတယ်ကျမနှစ်သက်တဲ့ဂျပန်စာရေးဆရာတယောက်ရဲ့စာသားလေးကိုလက်ဆောင်ပါပြရစီမှုန်တိုင်းကိုမကြောက်ပါနဲ့တဲ့မှုန်တိုင်းကိုရင်ဆိုင်ပြီးတဲ့သူဟာမှုန်တိုင်းနဲ့ကထွက်လာတဲ့သူဟာမှုန်တိုင်းမထိုင်ခင်တော့ကသူနဲ့မတူတော့ပါဘူးတဲ့မြန်မာနိုင်ငံသူနိုင်ငံသားအားလုံးစိတ်တည့်ရည်ရမှကြံ့ခိုင်အောင်ကြပါစေကျေးဇူးတင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။ VOA ရကနေထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ထေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာရိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ။မနက်ဖြန်မနက်ထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုမနက်6:00နဲ့8:00အထိလိုင်းဒိုမီတာ30 40 48 50တို့ကနေဖမ်းယူနားဆင်ပါခုတော့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါအောင်ခင်ဗျာ
။မြောက်ကိုရီးယားကဒီကနေ့ပဲထင်းဒုံးကျည်၄ဆင်းဆန်းသက်ပြစ်လွတ်ပါတယ်။အဲ့ဒီဒုံးကျည်တွေက၃ဆင်းဟာဂျပန်ရဲ့အထူးစီးပွားရေးဇုန်ကိုကျသွားခဲ့တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကလွှတ်တော်မှာပြောပါတယ်။ဒီဒုံးကျည်ပြစ်လွတ်တာတွေကလုံခြုံရေးကောင်စီစိုးမျက်ချက်တွေကိုချိုးဖောက်တယ်ဆိုတော့သိကိုရှင်းတဲ့အကြောင်းဒါကိုတီးခံမှာမဟုတ်ပဲမြောက်ကိုရီးယားကိုအပြင်းထန်ပြစ်တင်ရှုတ်ချထားတဲ့အကြောင်းဂျပန်ဝန်ကြီးချုပ်ကပြောပါတယ်။အားရစုသွေးကြော်တွေကမြို့တော်ဖြစ်သတ်မှတ်ထားတဲ့ record မြို့နဲ့စစ်သွေးကြော်တွေဒီစီတစ်ပိုင်းထိန်းချုပ်ထားတဲ့ DR Azov ပြည်နယ်ကိုဆက်သွယ်ထားတဲ့တခုတည်းသောအဓိကလမ်းမကြီးကိုအမေရိကန်ထောက်ကူပေးထားတဲ့ Syria လက်နက်ကိုင်တွေကထိန်းချုပ်လိုက်ပါပြီ။ Syria Democratic တပ်ဖွဲ့ SDF ကဒီကနေ့မှအဲ့ဒီလမ်းမကိုဖျက်တောက်ထိန်းချုပ်လိုက်ပြီလို့ပြည်တွင်းခြေဆိုင် Syria လူခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါရယ်။မြောက်ကိုရီးယားကောင်းဆောင်ရဲ့အဖေတို့အမေခွဲအကူ Kim Jong Nam အသက်ခံရတဲ့ဖြစ်ရပ်စုံစမ်းစစ်ဆေးမှုအပေါ်မလေးရှားနိုင်ငံဆိုင်ရာမြောက်ကိုရီးယားတမန်ကြီးကမလေးမစားဝေဖန်ပြောဆိုပြီးတဲ့နောက်အဲ့ဒီတမ်မကြီးကိုနှင်ထုတ်ဖို့မလေးရှားအစိုးရကအလုပ်ထားပါတယ်။ဒါအပြင်မလေးရှားဝန်ကြီးချုပ်ကလည်းတမ်မကြီးရဲ့ပြောဆိုချက်ပေါ်မှာဝေဖန်ပြစ်တင်ပါတယ်။အမေရိကန်တာဝန်ရှိသူတွေနဲ့တောင်ကိုရီးယားထောက်လှမ်းရေးကတမ်မရရှိထားတယ်လို့ Kim Jong Nam ကိုမလေးရှားမြေပေါ်မှာကိုရီးယားတချို့တွေကတတ်လိုက်တာတကယ်တမ်းမှန်ရင်တော့မြောက်ကိုရီးယားအတွက်မဟာမိတ်တနိုင်ငံဆုံးရှုံးမဲ့အရေးရှိပါတယ်။အာဖဂန်နစ္စတန်နိုင်ငံကနေညဘက်မှာနေဆက်ကိုဖျက်ပြီးအကြမ်းဖက်ဝါရီတွေရဲ့တိုက်ခိုက်မှုကြောင့်စစ်သား6ဦးတင်မနေသေးဆုံးသွားတယ်လို့ပါကစ္စတန်နိုင်ငံကပြောပါတယ်။အများအားဖြင့်တောတောင်ထူထပ်တဲ့အာဖဂန်ဘက်ခြမ်းနယ်ဆက်မှာအာဖဂန်ဆိုးရွားအနေနဲ့လူမျိုးရေးတိုးမြင့်လှုပ်ဆောင်ဖို့လဲပါကစ္စတန်ကထပ်ပြီးတောင်းဆိုထားပါတယ်။ပါကစ္စတန်နဲ့ဆက်အာဖဂန်ရှေ့ပိုင်းပြည်နယ်တခုမှာအမေရိကန်ရဲ့လေကြောင်းထောက်ကူမှုနဲ့လှုပ်ဆောင်တဲ့တလကြာစစ်စင်ရေးတွင် IS စစ်သွေးကြွ250တင်မနေကိုတုတ်တင်လိုက်တယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။နန်ဂါဟာပြည်နယ်ခော့နဲ့ဒီဘာလာခရိုင်တွေကိုပြတ်မှတ်ထားပြီး IS စစ်သွေးကြွနှိမ့်နေထိုးစစ်လုပ်ခဲ့တာပါခင်ဗျာ။
ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆွေမွန်ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ White Tech Sonya ဖြစ်ပါတယ်။ VOA American တိုင်းညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီ10:00နာရီအထိလိုင်းနမီတာ24 25 32 51တို့ကနေထုတ်လွှင့်ခဲ့တာပါ။တို့ရရှင်နေအားလုံးဘေးပရာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတစ်ညဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.